Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတသားရှင်များရှင်။ VOA American အသံရဲ့2023ခုနှစ်ဩဂုတ်လ22ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်လေးကိုဝါရှိတန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တော်မီတာ25 40 53နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနှောင်းလာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်တပေါင်းသားမှာအန်ရခတ်သိန်းကင်းရင်ကြပါစေဒီကနေ့မိတ်ဆက်ပေးလို့တဲ့သတင်းတွေကတော့တတိလနေ့ကအရေးကြီးတဲ့လေကြောင်းမဟာမိတ်တရက်ကိုဖွင့်နိုင်ခဲ့ပြီလို့ယူကရိန်းသမ္မတကပြောလိုက်ပါတယ်ဆော်ဒီအာရေဗျနေကြာဆောင်တပ်တွေကအီသီယိုးပီးယားရွှေ့ပြောင်းဒုက္ခတွေရာနဲ့ချီတပ်ဖြတ်ခဲ့တဲ့သတင်းပေါ်အမေရိကန်ကစိုးရိမ်နေကြောင်းပြောလိုက်ပါတယ်အဒီလိုရာသီဥတုပုံစံအရအထွက်ချနိုင်စရာရှိတာကိုကြုံမြင်ပြီးကမ္ဘောဒီးယားနဲ့မြန်မာကနေစံတင်သွင်းမှုအင်ဒိုနီးရှားကကြည့်နေတဲ့သတင်းနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုနားလည်နေပဲတင်ပြပေးကြပါပါ
။ကမ္ဘာပဲရှင်။စကိုင်းတိုင်းထဲမှာနေမြေရှင်လင်းရေးကြောင့်ဒေသခံတို့ဒုက္ခတွေ့နေကြရတဲ့သတင်းကိုလည်းဒီကနေ့ထုတ်လွှင့်သွားဖို့ရှိပါတယ်
။ဟိုကတပေါင်းကြီးလာတာ။ဘိုးရီရွာနေရတခြားလူရွာနေရွာနဲ့ခိုက်မိုးရွာနေတဲ့မှာလေးကိုစောင့်နေကြရတာဟုတ်ကဲ့။အခုဆိုရင်ထွက်လာကြီးနဲ့ထွက်လာပြီးတော့မိုးကပါမလာဘူးပေါ့နော်။
အပြည့်စုံကတော့မကြခင်ထုတ်လင့်သွားမှာပါ။ဒါအပြင်ချင်းအောင်ဖက်ကကားလမ်းမြေပြင်မှုကြောင့်ကုန်စည်နှုံးတွေထပ်ပြီးတော့တက်လာမှကိုဒေတာခန့်တွေစိုးရိမ်နေကြတဲ့တဲ့င်းနဲ့သတိပြုစရာဖြစ်လာတဲ့ပြည်တွင်းဈေးကွက်ထက်ကကိုဗစ် -19 ကာယောဂါကာကွယ်ဆေးတွေအကြောင်းကိုလည်းထုတ်လင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံရွယ်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့တဲ့င်းထောက်မဆုစီပွားရေးလူမှုရှုခင်းနဲ့တက်တန်ရောက်တဲ့င်းလောင်းအစည်းအဝေးကိုရှုစားနာဆင်ရမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တဲ့င်းတွေကိုဦးတင်မောင်တာနဲ့အတူပြောပြပါမယ်ရှင်။
ဂရိနိုင်ငံကယူကရိန်းကို F-16 တိုက်လေယာဉ်ကင်တွယ်နိုင်ဖို့အတွက်လေ့ကျင့်ပေးမယ်လို့ယူကရိန်းသမ္မတကပြောကြားလိုက်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဆယ်လန်စကီဟာတနင်္လာနေ့မှာဂရိနိုင်ငံကိုအေဒီမြို့ကိုရောက်ရှိခဲ့ပြီးညမှာဥရောပသမ္မတနဲ့ဗောကန်ဒေသခေါင်းဆောင်တွေနဲ့အလို့သဘောညစာဆားခဲ့တယ်လို့ဂရိဝန်ကြီးချုပ်ယုံကပြောပါတယ်။ယူကရိန်းသမ္မတကအခုလိုပြောပါတယ်
။ сегодня мы маем важливый результат для авиационной коалиции Греция возьмёт участь в тренировании наших
ဒီကနေ့ရေးချီးတဲ့လေကြောင်းမဟာမိတ်တပ်ကိုကျွန်တော်တို့ဖွင့်နိုင်ခဲ့ပါတယ်ဂရိက F-16 တိုက်လေယာဉ်လေ့ကျင့်ပေးမှာပါပါဝင်မှာပါဒီကမ်းလှမ်းမှုအတွက်ထူးခြားစုတင်ပါတယ်ကျွန်တော်တို့ရဲ့လွတ်လပ်မှုကိုကာကွယ်ရမှာယူကရိန်းကိုကူညီဖို့ဆန္ဒရှိကြတဲ့အတွက်ဂရိဝန်ကြီးချုပ်နဲ့အဖွဲ့ကိုကျေးဇူးတင်ပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဆယ်လန်စကီကကြေညာသွားခဲ့တာပါဆွေဒင်နယ်သာလန်နဲ့ဒိန်းမတ်တို့ကိုတွားအောင်ခဲ့ပြီးတဲ့နောက်ဂရိစာယူကရိန်းသမ္မတဥရောပခီးစင်ရဲ့နောက်ဆုံးခရီးလည်းဖြစ်ပါတယ်။နယ်သာလန်နဲ့ဒိန်းမတ်တို့က F-16 တိုက်လေယာဉ်တွေပေးမယ်လို့သူ့ရဲ့ခီးစင်ပါကြေညာခဲ့ကြပါတယ်။ဂရိဝန်ကြီးချုပ်ဟာဘောကန်ခေါင်းဆောင်တွေနဲ့အင်္ဂါနေ့အထိတွေ့ဆုံနေတာပါ။တနင်္လာနေ့အလို့သဘောညစာစာပွဲကိုဥရောပကွန်ဖရင့်ဥက္ကဋ္ဌအာဆူလာ ဗွန်ဒါ လီယန်နဲ့ဥရောပကောင်စီအကြီးအကဲ Charles Michel ဆာဘီယာမော်လ်ဒိုဗာမွန်တီနီဂရိုနဲ့ရိုမေးနီးယားနိုင်ငံတွေရဲ့သမ္မတတွေကိုဆိုဗိုမက်ဆီဒိုနီးယားဘူလ်ဂေးရီးယားနဲ့ခရိုအေးရှားဝန်ကြီးချုပ်တွေနဲ့ဘော့စနီးယားဟာဇီဂိုဗီနာကဝန်ကြီးများကောင်စီအမျိုးသမီးဥက္ကဋ္ဌတွေတက်ရောက်ခဲ့ကြတယ်လို့ဂရိဝန်ကြီးချုပ်ယုံကပြောကြားပါတယ်
။ Sorry အာရေဗျနယ်ခြားဆောင်တပ်တွေကအီသီယိုးပီးယားရွှေ့ပြောင်းဒုက္ခသည်ရာနဲ့ချီကိုတပ်ဖြတ်ခဲ့တဲ့ဆိုရဲလူအခွင့်ရေးလေ့လာဆောင်နေတဲ့ HRW ရဲ့အစိုးရကစာပါဖော်ပြချက်ကိုဆိုရင်ကြောင်းအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒီကိစ္စကိုအပြေအဝစုံစမ်းစစ်ဆေးပေးဖို့လဲတဘာတဲ့တိုက်တွန်းလိုက်တာပါတိဆွဆွားချက်တွေနဲ့ပတ်သက်ပြီးတော့အမေရိကန်ကစိုးရိမ်မှုရှိကြောင်းဆော်ဒီအစိုးရကိုပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်မဖြစ်မနေလိုက်နိုင်ရမယ့်နိုင်ငံတကာဥပဒေအရဒီဖြစ်ရပ်ကိုပွင့်လင်းမြင်သာမှုရှိစွာစုံစမ်းစစ်ဆေးပေးဖို့လဲဆော်ဒီအစိုးရကိုတိုက်တွန်းခဲ့တယ်လို့လည်းပြောခွင့်ရကပြောပါတယ် HRW အစိုးရခန်းစားပါဖြစ်ရမှာပါဝင်ပတ်သက်နေတဲ့နေဆောင်တပ်ဖွဲ့တွေဟာအမေရိကန်အစိုးရစီကရမုံငွေဒါမှမဟုတ်တင်နန်းတွေရမထားကြဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်ရှင်နယ်ထုတ်နိုင်ငံဖြစ်တဲ့ Saudi Arabia နဲ့ American နိုင်ငံတို့ဟာလုံခြုံရေးရည်ရှိမဟာမိတ်တွေဖြစ်ပေမဲ့လူအခွင့်ရေးနဲ့ပတ်သက်လာရင်တော့ပြေလည်မှုအသိမရှိကြပါဘူး Saudi ဖက်ကအထိုက်အလျောက်ဆောင်ရွက်ပေမဲ့သမရဂျိုးဘန်နဲ့အစိုးရအဖွဲ့ကလူအခွင့်ရေးနဲ့ပတ်သက်ပြီးတော့ Saudi ကိုဝေဖန်လို့ရှိပါတယ်ရှင်မနိုင်ငံကနေဖြတ်ပြီးတော့ဝင်ရောက်ဖို့ကြိုးစားကြတဲ့ Ethiopia ရွှေပြောင်းဒုက္ခသည်တွေကို Saudi နဲ့ကြားဆောင်တပ်တွေကကြီးစံမိုးတွေရွာချတာကြောင့်မိနစ်3ကလူရန်နဲ့ချီတိဆုံးခဲ့ရတယ်လို့ HRW ရဲ့အစင်ခါစာမှာရေးပါတယ် Saudi အစိုးရအရာရှိတဦးကတော့ဒီဆွဆွဲချက်တွေကိုအခြေအမြစ်မရှိဘူးလို့အစိုးရပိုင်းကပြောဆိုထားပါတယ်
တောင်တရုတ်ပင်လယ်ပြင်ထဲမှာအမေရိကန်နဲ့ဖိလစ်ပိုင်တို့နဲ့အတူဩစတြေးလျနိုင်ငံရဲ့အကြီးဆုံးစစ်သည်မော်ကြီးကလည်းတနင်္လာနေ့မှာစီရေးလက်ချင်းခဲ့ပါတယ်။တ တရုတ်ရဲ့စီးရဲချေချောက်မှုတိုးများလာတယ်လို့ယူဆကြတဲ့အတိုင်းအခုလိုသုံးနိုင်ငံစီးရဲပူးတွဲလေ့ကျင့်မှုတွေကိုလှုပ်ဆောင်လာခဲ့ကြတာပါတောင်တရုတ်ပင်လယ်ထဲကရင်းပွားနေတဲ့တောင်ကုန်းကြောက်တန်းတွေနဲ့ဝင်းကျင်မှာတရုတ်ကကမ်းခြေဆောင်တပ်သားတွေကိုရာနဲ့ချီချထားပြီးရေတပ်နဲ့တခြားသင်္ဘောတွေအသုံးပြုကင်းလည်နေပါတယ်ဒီအပြင်အသူရဲ့အချုပ်ချာအာဏာအောက်မှာရှိတယ်လို့ဆိုပေမဲ့နိုင်ငံတကာတရားရုံးကတော့အဲ့ဒီလိုကြီးညာတာကဥပဒေကြောင့်လည်းမညီဘူးလို့ပြောထားပါတယ်လိုင်းလို့အဓိပ္ပာယ်အရအမည်ပေးထားတဲ့ဒီစစ်ရေးလက်ကျင့်မှုမှာအော်စတြေးလျနိုင်ငံရဲ့အကြီးဆုံးစစ်သင်္ဘော HMAS Canberra ကလည်းအခြားသောစစ်သင်္ဘောတွေနဲ့အတူဝင်ရောက်လက်ကျင့်နေတာပါအော်စတြေးလျနဲ့ဖိလစ်ပိုင်တို့ကစစ်သည်2000ကျော်ပါဝင်ကြပြီးဩဂုတ်လ14ရက်နေ့ကနေ31ရက်နေ့အထိရေပြင်းမြေပြင်းနဲ့ဝေးဟင်းမှာပါပူးတွက်စေရေးလေ့ကျင့်ကြမှာဖြစ်ပါတယ်။အမေရိကန်ကမ်းခြေတပ်သား150လဲပါဝင်လေ့ကျင့်နေကြပါတယ်။ဒီစီရေးလေ့ကျင့်မှုတွေကတိတ်ကိုအရေးကြီးပါတယ်။ဘာလို့လဲဆိုတော့ကျမတို့ပြောခဲ့တာတွေကိုအလုပ်ဖြစ်အတွင်ပြောင်းနေတာမို့ပါလို့ဖိလစ်ပိုင်နိုင်ငံဆိုင်ရာဩစတြေးလျသံအမတ်ကြီးဟေချုံဂျူကပြောကြပါတယ်။ဒီစီရေးလေ့ကျင့်မှုကိုကြည့်ရှုဖို့ဩစတြေးလျဒုတိယဝန်ကြီးချုပ်နဲ့ကာယဝတ်ဝန်ကြီးရစ်ချတ်မာလ်စ်အာဖိလစ်ပိုင်ကိုဒီပတ်လာရောက်မှာဖြစ်ပြီးဖိလစ်ပိုင်ကာကွယ်ဝင်ကြီးဂယ်ဘာတိုတီယိုဒိုရိုနဲ့တွေ့ဆုံလိုက်မယ်လို့သူယုံကတနင်္လာနေ့ညမှာသတင်းထုတ်ပြန်လိုက်ပါတယ
်။နိုင်ဂျာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အချိန်သုံးနေလို့မယ်ဆိုတဲ့စစ်အာဏာသိမ်းကောင်းဆောင်တွေရဲ့တောင်းဆိုချက်ကိုအနောက်အာဖရိကနိုင်ငံတွေကပယ်ချလိုက်ပါတယ်။စစ်အာဏာသိမ်းထားတဲ့နိုင်ဂျာနိုင်ငံကိုစီရင်နေနဲ့ဝင်ရောက်ဖြစ်ရှင်မလားဆိုတာအိနီချင်းတိုင်းပြည်တွေကချင့်ချိန်နေကြတာပါ။သမ္မတမိုဟာမက်ဘာဇူရမ်ကိုပြီးခဲ့တဲ့လမှာရာထူးကဖယ်ရှားခဲ့တဲ့စစ်ဗိုလ်ချုပ်အဗ်ဒူရာမန်တီရာနီကအယက်သားအစိုးရလက်ထက်အာဏာပြန်လွှဲမပေးသေးဘူးလို့ကြေညာခဲ့တာပါ။နိုင်ဂျာနိုင်ငံကိုနောက်ဆုံးလာရောက်ခဲ့ကြတဲ့အာဖရိကစစ်ဗိုလ်ရေးပူပေါင်းဆောင်နေတဲ့ ECOWAS ကိုယ်စားလှယ်တွေကမစ္စတာဘာဇူရမ်ကိုမူလရာထူးပြန်ပေးအပ်နိုင်အောင်လို့အင်အားသုံးမယ်လို့ချင်းချောက်ပြောဆိုခဲ့ပြီးတဲ့နောက်စစ်ဗိုလ်ချုပ်တီရာနီရဲ့ခုလိုပြောဆိုချက်ထွက်လာတာပါ။ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အချိန်သုံးနေယူမယ်ဆိုတော့လက်မခံနိုင်ဘူးလို့ ECOWAS ရဲ့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကော်မရှင်နာမင်းကြီးအဗ်ဒယ်ဖာတူမာဆာကအယ်ဂျာဇီရာသတင်းဌာနကသတင်းလာနေမှာထုတ်လွှင့်ခဲ့တဲ့တွေ့ဆုံမေးမြန်းချက်တစ်ခုမှပြောဆိုခဲ့တာပါ။နိုင်ဂျာနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံမှာအမိန်ညွှန်ကြားချက်တွေအများဆုံးပြန်လည်ချေတုံဖို့လဲလိုလားပါတယ်လို့လည်းပြောဆိုတော့ပါတယ်။စစ်ဗိုလ်ချုပ်တီယာနီကလည်း ECOWAS ဟာပြည်ပစစ်တပ်တစ်ခုနဲ့ပူးပေါင်းပြီးတော့နိုင်ဂျာကိုတိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့စနေနေ့ရုပ်သံမင်းခုံမှဆူဆွဲပြောဆိုတော့ပါတယ်။ဘယ်နိုင်ငံလဲဆိုတာကိုတော့ပြောဆိုမသွားပါဘူး။အဲ့ဒီလိုတိုက်ခိုက်လာမယ်ဆိုရင်တော့တချို့လူတွေထင်မြင်တဲ့လိုပန်းညာထဲမှာလမ်းလျှောက်ရတယ်လို့တော့ဖြစ်မှာမဟုတ်ဘူးလို့လည်းစစ်ဗိုလ်ချုပ်တီယန်နီကပြောဆိုခဲ့ပါတယ်။
VOA American အသံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါမနေ့သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။အလီနိုချာတီဥထုပုံစံအရအထွက်ချနိုင်စရာရှိတာကိုချုံမြင်ပြီးကမ္ဘောဒီးယားနဲ့မြန်မာကနေစံတင်သွင်းဖို့ကြည်နေတယ်လို့အင်ဒိုနီးရှားနိုင်ငံတော်ဘာဆာနာရိတ်ခါဝယ်ယူပို့ဆောင်ရေးလုံငန်းဘူးလော့ကတင်းလာနေကပြောကြားလိုက်ပါတယ်။ဒီနေ့အတွက်စံ 1.6 metric ton ကိုထန်းဗီယက်နမ်အိန္ဒိယနဲ့ပါကစ္စတန်တို့ကနေဒီလအစောပိုင်းကတင်သွင်းခဲ့တဲ့အပြင်ပြည်တွင်းစံ 9,800 ကျော်ကိုလည်းဝယ်ခဲ့တယ်လို့ကုမ္ပဏီကဆိုပါတယ်။ခုချိန်ထိကမ္ဘောဒီးယားမြန်မာတို့နဲ့စာချုပ်မချုပ်ရသေးပေမဲ့မကြာမီအချိန်မှာချုပ်ဆိုဖို့မျှော်လင့်တဲ့အကြောင်း Bullock Operation ရဲ့အတွေ့အမှုအဝါလူတင် Iqbal ကတင်းနောက်တွေကိုပြန်လည်ဖြေကြားသွားခဲ့ပါတယ်။တင်းလာနေကပြသတဲ့အစိုးရစီးရင်တွေအရဆိုရင်တော့အင်ဒိုနီးရှားမှာဒီနှစ်စံတန်ချိန်တန်ပေါင်း 31.56 တန်ထွက်မယ်လို့ခန့်မှန်းထားတာပါ။စားသုံးမှုကစံတန်ချိန်တန်ပေါင်း 30.84 ရှိပါတယ်။ဒါပေမဲ့အထက်ထွက်ကြသွားတာကြောင့်ဒေသခံလယ်သမားတွေကမြို့တော်ဘိုးစံစည်းကွက်ကိုပို့နိုင်တာကပြီးခဲ့တဲ့လမှာ20ကလုံးကျသွားခဲ့တယ်လို့ဂျကာတာဆန်ဆက်ပိုင်မြအသင်းဥက္ကရာ Niles Shokidi ကပြောပါတယ်ထုတ်လုပ်မှုကလည်းကျဆင်းသွားတာကြောင့်မချိရသေးတဲ့စဘာကူတော့အပြိုင်ဝယ်ရတာဖြစ်လာနေတယ်လို့သူကဆိုပါတယ်တင်းလာနေမှာအလဲလတ်စံစည်းက1ကီလိုကိုအင်ဒိုနီးရှားရူပီ13,600အမေရိကန်ဒေါ်လာအားဖြင့်ဆိုရင် 3.89 ဒေါ်လာဖြစ်နေပါတယ်ဒီနေ့အစောပိုင်းစီးထက်14.00ရာခိုင်နှုန်းတက်သွားခဲ့တာပါ။အိန္ဒိယကစံတင်မမှုကိုပိတ်ပင်လိုက်ပြီးတဲ့နောက်ကမ္ဘာစံပြတ်လတ်မှုကိုစိုးရိမ်လာကြပြီးဗီယက်နမ်နဲ့ထိုင်းစံဈေးတွေလည်းတက်သွားခဲ့ပါတယ်
။ကမ္ဘောဒီးယားဘုရင်နော်ရိုဒွန်ဆီယာမိုနီကရွေးကောက်ခံလွှတ်တော်အမတ်တွေကိုဂုဏ်ပြုစကားပြောကြားခဲ့ပြီးတော့နိုင်ငံစီးပွားဖွံ့ဖြိုးတိုးတက်ရေးနဲ့တန်းတူညီမျှမှုရှိရေးဆောင်မကြဖို့တနင်္လာနေ့မှာတိုက်တွန်းပြောဆိုသွားပါတယ်။ ရွှေကောက်ခံလွတ်တော်အမတ်တွေနဲ့လွတ်တော်တွေစတင်လိုက်တဲ့နေ့မှာပဲပြင်းကအစဉ်အလာအတိုင်းမင်းခွန်ပြောကြရမှာအဲ့ဒီလိုပြောဆိုသွားတာပါ။ပြီးကြတဲ့လမှာကျင်းပတဲ့ရွှေကောက်ပွဲမှာကမ္ဘောဒီးယားပြည်သူ့ပါတီကအထက်အတိုက်ခံပါတီတွေကိုအပြတ်အသတ်နိုင်ရခဲ့ပါတယ်။တနင်္လာနေ့နောက်ပိုင်းမှာပဲပြင်းရဲ့ဥဆောင်မှုနဲ့လွတ်တော်အမတ်တွေကကျန်းသစ်စာကျင်းဆိုခဲ့တာပါ။ကမ္ဘောဒီးယားအစိုးရတဲ့ဟာခုတော့မျိုးဆက်တဲ့တခုကိုပြောင်းသွားခဲ့ပါပြီ။အနည်း40နီးပါးဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဟွန်ဆန်ကတာဖြစ်သူဟွန်မနက်ကိုတာဝန်လွှဲပြောင်းလိုက်တာပါ။ဒီကနေ့အင်္ဂါနေ့မှာပဲဝန်ကြီးချုပ်အဖြစ်ဟွန်မနက်နဲ့အတူအစိုးရအဖွဲ့ဝန်ကြီးတို့ကြံသစ်စာကျင်းဆိုမှလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ရာထူးကိုတာဖြစ်သူစီလွှဲပြောင်းပေးလိုက်ပေမဲ့လည်းအသက်80နှစ်အရွယ်ဟွန်ဆန်ကတော့ကမ္ဘောဒီးယားပြည်သူ့ပါတီဥက္ကဋ္ဌအဖြစ်နဲ့ရောအထက်လွှတ်တော်ဥက္ကဋ္ဌအဖြစ်နဲ့ပါအရေးပါတဲ့အခန်းကဏ္ဍကိုဆက်ပြီးတော့ရယူထားအောင်မယ်လို့ခမ်းမရကြောင်း AP သတင်းတရမှာဖော်ပြထားပါတယ်။
ထိုင်ဝမ်ရဲ့2024ခုနှစ်ကာကွယ်ရေးအသုံးစိတ်ဟာထိုင်ဝမ်ဒေါ်လာ 66.8 ဘီလီယံအမေရိကန်ဒေါ်လာအားဖြင့်ဆိုလို့ရှိရင်19ဘီလီယံအထိစံချိန်တင်ရောက်ရှိလာမှာဖြစ်ပြီးအမျိုးသားလုံခြုံရေးဆိုင်ရာပိုင်းဖြတ်ချက်ကိုပြသနေတာဖြစ်တယ်လို့ထိုင်ဝမ်သမ္မတဆိုင်ယွန်ဝန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒါဟာအမျိုးသားလုံထုတ်ကုန်တက်မှု GDP ရဲ့ 1.5% ရာခိုင်နှုန်းကိုရောက်ဖို့ပြောလင်းထားတာဖြစ်ပါတယ်လို့သမ္မတကကြေညာတဲ့ထက်မှပြောထားပါတယ်။ဒီအသုံးစိတ်ဟာမနစ်ကကာကွယ်ရေးအသုံးစိတ်ထက်3.5ရာခိုင်နှုန်းပိုလာခဲ့တာပါ။ထိုင်ဝမ်ဟာသူ့ကိုယ်သူကာကွယ်နိုင်တဲ့စွမ်းဆောင်ရည်ကိုဆက်လက်တိုးမြှင့်ရပါမယ်။နိုင်ငံတကာထောက်ခံမှုကိုလည်းပိုပြီးရှာဖွေနေသလိုအမျိုးသားလုံခြုံရေးနဲ့အကျိုးစီးပွားတွေကိုကာကွယ်ရမှာကိုယ့်ကိုယ်ကိုကာကွယ်ရေးပိုင်းဖြတ်ချက်ကိုပြတ်တတ်ရမှာဖြစ်တယ်လို့ထိုင်ဝမ်သမ္မတကပြောထားပါတယ်။ဒီမိုကရေစီစနစ်နဲ့ထိုင်ဝမ်ဟာတရုတ်ကကျူးကျော်ဝင်ရောက်မဲ့ချိတ်ချောက်မှုကိုအမြဲတစေရင်ဆိုင်နေရတာပါ။တရုတ်ကထိုင်ဝမ်ကိုသူ့ရဲ့အချုပ်အခြာအာဏာအောက်မှာရှိတယ်လို့သဘောထားပြီးတနည်းနည်းမှာသိမ်းယူဖို့ရည်ရွယ်ထားတယ်လို့ပြောကြပါတယ်။အစိုးရရဲ့2024ခုနှစ်ဘတ်ဂျက်ကိုဝန်ကြီးချုပ်ချန်ချီအန်ဂျန်ကတင်ပြခဲ့ပြီးကြာသပတေးနေ့မှာအစိုးရအဖွဲ့ကထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။ဒီနောက်မှာလွှတ်တော်ကိုတင်ပြပြီးအတည်ပြုချက်ရယူမှာရမှာပါ။
ကမ္ဘာမှာတရားမဝင်မှုရဲ့စေဝါကုံသွယ်မှုတွေနဲ့ဆက်ဆံနေတဲ့အီကွေဒေါနိုင်ငံရဲ့တနင်္ဂနွေနေ့ပထမအကြော့သမ္မတရွေးကောက်ပွဲမှာဆိုရှယ်လစ်သမ္မတဟောင်းရာဖဲလ်ကိုရီယာနဲ့ယင်းနေတဲ့ရှေ့နေလူစီယာဂွန်ဇဲလက်စ်က6ခံမဲ့33ရက်ခိုင်နှုန်းနဲ့ရှေ့ကဦးဆောင်နေပါတယ်။ဆိုရှယ်လစ်ဝါဒီတူဖြစ်သူရှေ့နေဂွန်ဇဲလက်စ်ဟာလက်ရဝါဒီသမ္မတကိုစီလောင်တူနဲ့တော့ထိတ်တက်ရှင်မြန်ရအောင်မှာဖြစ်ပါတယ်။စီပွားရေးလုံခြုံရေးလည်းဖြစ်တဲ့အသက်35နှစ်အရွယ်လက်ရဝါဒီဒန်နီယယ်နိုဘွာကမမျော်လင့်ပဲထောက်ခံမဲ24ရာခိုင်နှုန်းနဲ့ဒုတိယနေရာကိုရောက်ရှိလာပါတယ်။မေ68ရာခိုင်နှုန်းရေတွက်ပြီးပေမဲ့လည်းဖဲကိုစလေကမှပြက်ပြက်တသားအနိုင်မရသေးပါဘူး။ဒါကြောင့်လဲအော်တိုဘာ15ရက်နေ့မှာဒုတိယအကြော့ရွေးကောက်ပွဲကျင်းပမယ်လို့အီကွေဒေါ်ရွေးကောက်ပွဲကောင်စီဥက္ကဋ္ဌဒန်နီယယ်အာတာမိန်ကသတင်းထောက်တွေကိုပြောပါတယ်။ကွန်ဇဲလက်ကတော့ပထမအကြော့မှာသူအနိုင်ရကြောင်းကြွေကြော်နေချိန်မှာစစ်ပွဲလုပ်ငန်းရှင်ဖြစ်တဲ့နိုဘွာကတော့သမ္မတကိုရီးယားရဲ့ပါတီကိုအနိုင်ရဖို့လူငယ်တွေကသူ့ကိုရွေးချယ်ခဲ့ကြတယ်လို့ပြောဆိုသွားပါတယ်အင်္ဂါနေ့မနက်ပိုင်းထိတ်တန့်ရောက်တဲ့တွေကိုဦးတင်မောင်တန်းနဲ့ကျမနှောင်းလောက်ပြောပြခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လင့်သွားပါမယ်အရင်ဆုံးစကိုင်းဖက်ကသတင်းနဲ့စကြရအောင်ပါ။စကိုင်းတိုင်းရေဦးမြို့နယ်ထဲကကြေးရွာတွေကိုစစ်တပ်ကအနေမြေရှင်းလင်းနေတဲ့အတွက်ဒေသခံအများအပြားမိုးရေထဲတင်းရှောင်နေရပြီးတော့ဖျားနာသူတွေရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်။ခင်ဦးမြို့နယ်ထဲမှာလည်းအနေမြေရှင်းလင်းဖို့ပြင်ဆင်နေတာတွေရှိတဲ့အတွက်ဒေသခံတွေဖက်ကစိုးရိမ်မှုတွေရှိနေတာပါ။စကိုင်းတိုင်းထဲကရေဦးနဲ့ခင်ဦးမြို့နယ်ထဲကကြေးရွာအခြေအနေတွေကိုတော့မတ်တင်ကြီးထက်ကတင်ပြထားပါတယ်။
စကိုင်းတိုင်းရေဦးမြို့နယ်တဲကချေးရွာတွေကိုဩဂုတ်လ21ရက်မနက်ပိုင်းကစလို့နေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ရေဦးမြို့နယ်တဲကချေးရွာ900လောက်ကလူရေ1000နီးပါးစစ်ဘေးတိမ်းရှောင်နေရပါတယ်။စစ်ဘေးရှောင်နေဟာမိုးရွာတဲ့တိမ်းရှောင်နေရတဲ့အတွက်ဖျားနာသူတွေရှိတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတို့ကပြောပါတယ
်။900ရှိရပါတော့ကြည့်ရအိမ်မှာဟိုတောင်းကြောင်းရတယ်လူကြီးကတော့ဟိုတပေါင်းကြီးလောက်ပါမိုးရွာနေရပျောက်လို့ရွာနေရရွာအဲ့မိုးရွာနေရမှာလေဟိုတောင်းကြီးရတာဟုတ်ကဲ့အခုဆိုရင်ဆလာကြီးနဲ့ဆလာပြီးတော့မိုးကပါမလာဘူးကွနော်အဲ့အဲ့လူလူတွေတော်တော်ဒုက္ခရောက်တယ်နောက်ပြီးတော့ရာတီဦးကလည်းတုတ်ကွေးရာတီဆိုတဲ့အတွက်တော်တော်ဖျားကျနာကြတာကြီးရှိရဟုတ်ဟုတ်တကြီးရူရောကျွန်တော်ဒီပါပေါ်တော့ကလေးတွေရောပေါ့
စစ်တပ်ဟာဩဂုတ်လ20ရက်ညနေပိုင်းကတည်းကရေဦးမြို့နယ်တဲကိုနေမြေရှင်းလင်းဖို့ပြင်ဆင်နေတာဖြစ်ပြီးဩဂုတ်လ21ရက်မှာတော့တပရင်းရဲစစ်ခန့်ကနေရေဦးမြို့နယ်တဲကကြေးရွာတွေးစီကိုဝင်ရောက်လာတာပါစစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာမျိုးမရှိပေမဲ့ မိုင်းဆွဲတိုက်ခိုက်တာတွေတော့ရှိတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ရေဦးနဲ့ကပ်ရဲ့ခင်ဦးမြို့နယ်ထဲမှာလည်းစစ်တပ်ကနေမြေရှင်းလင်းဖို့ပြင်ဆင်နေတာကြောင့်ဒေသခံတွေတင်းရှောင်နေရပြီးတိုက်ပွဲတွေဖြစ်မှာကိုစိုးရိမ်နေကြပါတယ်။လေယာဉ်လုံငန်းခွင်ဝင်တဲ့ယာဒီမှာစစ်တပ်ကနေမြေရှင်းလင်းနေတာကြောင့်စိုက်ပျိုးဖို့ခက်ခဲနေတာတွေလည်းရှိပါတယ်။ရေဦးမြို့နယ်တဲ့ကချီးရွာတဲ့အချိန်နဲ့ပတ်သက်လို့ဒေသခံတို့ကအ
ချိန်ထွက်တယ်ဆိုရင်ရှေးရွာတွေကဒီကနောက်ထွက်တယ်ဆိုနောက်ရွာအဲ့တော့ဟိုလိုလိုဒီလိုလိုဆိုတော့အကုန်လုံးပြေးကြရတာပေါ့အဲညလည်းမအိပ်ရဘူးပါဗျာအထုပ်ကလေးတွေဆိုင်ငယ်ပေါ်လဲပေါ်တခါလဲရန်နေပြင်ထားရတာပေါ့ဗျာဒီလိုခံထားရတဲ့ရွာလေးဆိုကို့အထုပ်လေးတွေလည်းကိုရှိတာဟုတ်အဲ့အထုပ်လေးတွေဆိုင်ငယ်ပေါ်လဲပေါ်တင်ထားရတခါလဲဆိုရင်ကတော့ပြောအောင်နေနဲ့ညလည်းမေးရအောင်ဘယ်နည်းရတော့၃ညရှိပြီပြပြရတာကဒီရဲ့ပိုင်းဆိုတာကဟိုကောက်ဆိုင်ပြုတ်နုတ်ခါဆိုတော့ပြုတ်နုတ်ပြီးတော့ကောက်ဆိုင်တွေရောလေတောင်းသူမလုံနိုင်မပြေးရဘောကြာကောက်ဆိုင်တွေလည်းခေါ်မရဘူးပြုတ်နုတ်ပြီးလည်းခေါ်မရဘူးအဲဆိုင်ရတဲ့ကောက်ဆိုင်တွေပြုတ်နုတ်ပြီးကလည်းလေထဲကနေဆိုင်ရင်တန်းလန်းပြုတ်နုတ်ရင်းလည်းထားပြေးရလေလည်းကောင်းကောင်းမဆိုင်ရဘူးပြင်းချတယ်ပြင်းချတဲ့အခါပြေးရတယ်သူကတော့ရိုးရိုးပြင်းချတာဗောကိုတွေကတော့ဓာရီကတော့ဒီဘက်ထွက်လာတဲ့ဒီဘက်လုံနေတဲ့ဆိုပြေးရ
ဩဂုတ်လ18ရက်ကလည်းခင်ဦးမျိုးဖို့ရက်ွက်နေအိမ်တအိမ်ကိုစစ်တပ်ကဝင်ရောက်စီးနင်းပစ်ခတ်တဲ့အတွက်အသက်မပြည့်သေးတဲ့ကလေးငယ်တအုပ်အပါအဝင်အမျိုးသားတအုပ်သေဆုံးခဲ့ပါတယ်။ခင်ဦးမျိုးနဲ့ဟာစစ်တပ်ရဲ့မကြာခဏနေမြေရှင်းလင်းခြင်းခံရတဲ့စကိုင်းတိုင်းတဲ့ကမျိုးတစ်မျိုးဖြစ်ပြီးထောင်နဲ့ချီတဲ့နေအိမ်တွေမီးရှို့ခံထားတဲ့မျိုးလည်းဖြစ်ပါတယ
်။စကိုင်းတိုင်းတဲ့ကအခြေအနေမတင်ငိထိုက်တင်ပြသွားတာပါရှင်။ခုတော့ချင်းပြည်နယ်ဘက်ကသတင်းသဘောက်တင်ပြပါမယ်။ချင်းပြည်နယ်မတူပီမြို့နယ်မှာမတူပီဟာခါလက်မနေရာတချို့တိတ်မကြခင်ကမြေပြိုပျက်စီးခဲ့ရပြီးတဲ့နောက်တွားရိပ်လာရိပ်ခိတ်ခဲနေစေဖြစ်သလိုဒီရက်ပိုင်းကုန်စည်နှုံးတွေတိတိတသာတက်လာတယ်လို့ဒေသခံတွေကပြောပါတယ်။လက်ကျန်ကုန်စည်တွေပြတ်မသွားခင်လမ်းကိုအများဆုံးပြတ်မပြင်နိုင်ရင်တော့အခြေအနေတွေပိုဆိုးလာနိုင်တယ်လို့လည်းပြောဆိုကြပါတယ်။ဒီကြောင်သတင်းပေးပို့ချက်ကိုဆက်ပြီးတော့နားဆင်ပါရှင်။ချင်းပြည်နယ်မှာအခုလပိုင်းတည်းမိုးရွာသွန်းတဲ့အချိန်ကြောင်းမတူပီဟာခါကားလက်မတချို့နေရာတွေမှာမြေပြိုပြီးတော့လမ်းတွေပျက်စီးခဲ့လို့ခီးသွားလာရေခက်ခဲနေတာပါမြေပြိုတဲ့လမ်းမိုင်းကမတူပီမြို့နယ်အတွက်ကုန်စည်စီးဆင်းတဲ့အဓိကလမ်းကြောင်းတွေဖြစ်တဲ့အတွက်ကုန်စည်ပြက်လက်မှာကိုဒေသခံတွေကအစောပိုင်းကတည်းကစိုးရိမ်ခဲ့ကြတာပါအခုရက်ပိုင်းမှာတော့မတူပီမှာစားတော့ကုန်စည်တွေတက်လာပါလေကုန်စည်ပြက်လက်တဲ့အခြေအနေထိမရောက်သေးပေမဲ့ပျက်စီးသွားတဲ့လမ်းတွေအသုံးပြုမရတဲ့ကာလကြာလာရင်တော့ပိုးပြီးတော့ခက်ခဲလာနိုင်တယ်လို့မတူပီမြို့ခံတို့ကပြောပါတယ်
ကျွန်တော်တို့ဒီမတူပီမျိုးကြတော့ဒီမင်းတပ်အခုတ်ကူမင်းတပ်ဒီလမ်းလည်းရှိတယ်ဆိုတော့လောလောဆယ်တော့အဲ့ဘက်လမ်းကနေကားကြီးလာဖို့အတွက်ကြိုးစားနေကြပါလေဈေးနှုန်းတွေကတော့တော်တော်တော့တက်တာပေါ့နော်ကျွန်တော်တို့ဒီမှာဟိုချောင်းရဲတပြို့တထောင်တို့အဲ့လိုမျိုးပေါ့နော်အဲ့နေထားရှိတော့ရှိလာတာပေါ့အာဟိုမှာအလူတစ်ပိတ်တာဟို4000နဲ့6000တိုင်းပါအဲ့လိုမျိုးကြီးဖြစ်ရှိလာတယ်အာဈေးကတော့အရင်ကတော့ပုံမှန်တက်နေကြပါပဲဒါပေမဲ့အခုဒီကြားထဲမှာတော့အဲ့ဒီလမ်းပိုင်းမပြိုခင်အရှိပိုင်းမှာနည်းနည်းကိုယ်ကားတွေရောက်ထားတာရှိတဲ့အတွက်ကြောင့်ဟိုအရန်ကြီးတက်တဲ့အပိုင်းမှာတော့မရှိတော့မရှိသေးဘူးပေါ့ခိုင်းတယ်တော့တဲ့ဥပဒေပိုင်းချက်သွားတဲ့အထီကိုအဲ့လိုမျိုးရှိတယ်အခုတော့အဲ့လောက်အထီတော့မရှိသေးဘူးပေါ့နော်အရင်ရှိထားတဲ့ stock ကြီးတွေကုန်တွေကအခုထုတ်ကြောင်းတွေဆိုတော့အဲ့ဒါချက်သွားလို့ရှိရင်တော့ဒီအနေသားကတော့တော်တော်လေးဟိုအချက်တိမှန်နေထားလို့ရှိတာပေါ့ဟုတ
်မတူပီမျိုးတဲ့ဂုံစီအသွာလာတွေကိုအရင်ကမင်းတက်လန်းနဲ့ဟာခါလန်းတွေကိုအသုံးပြုခဲ့ကြပေမဲ့တိုက်ပွဲအခြေအနေတွေကြောင့်မင်းတက်လန်းမှာခီးတဲ့ကားတွေအသွာလာများပြီးတော့ကုံစီအတွက်ကိုတော့ဟာခါလန်းကိုပဲအတိအကအသုံးပြုလာကြတာပါမတူပီမျိုးရင်းထဲကုံစီတွေတည်ယူနိုင်အောင်မင်းတပ်လန်းကိုပြန်လည်အသုံးပြုစေချင်တယ်လို့လည်းဒေသခံတွေကပြောပါတယ
်အရင်ကတည်းကတော့ဒီမြေပြင်းနဲ့ကျွန်တော်ဒီတောင်ပေါ်နယ်ကတော့နည်းနည်းကွာတော့ကွာချမ်းမှုတော့ရှိကြပေါ့အာမြေပြင်းမှာတစ်ဆဆိုတောင်ပေါ်မှာနှစ်ဆရှိတယ်ဒါပေမဲ့အခုကျတော့လမ်းလိုက်အေးမကောင်းတာရောနောက်ပြီးတော့အန်းနေပိတ်နေတဲ့အပိုင်းတွေရောဒီလိုအခဲရေကြောင့်ကုံစီကတစားနေ၅ဆလောက်တက်သွားမျိုးတွေရှိတယ်ဒီလမ်းမိုင်းတော့အများဆုံးပွင့်နေကျင်တာပေါ့နော်ပခုတ်ကူမြေမြေဒီလမ်းမိုင်းကိုအဓိကပွင့်နေကျင်တာဒါကြောင့်လဲဆိုတော့ကျွန်တော်တို့ကဒီခုနဟာခါလမ်းမိုင်းရသွားတဲ့အခါကျတော့ဒီမိုးမရွာဘူးပေါ့နော်လမ်းမပြတ်ဘူးဆိုရင်တော့အနည်းဆုံးကုန်ကားတွေဝင်မိုးကတပတ်သို့မဟုတ်ဟိုတပတ်တက်ပို့ပြီးတော့ပေါ့နော်ကြာတယ်ပေါ့နော်ဒါပေမဲ့မြေမြေဒီလမ်းကျတော့ကျွန်တော်တို့ဒီလာလို့ရှိရင်ဟို2ရက်သို့မဟုတ်3ရက်အဲ့လောက်နဲ့ရောက်တယ်ပေါ့နော်အဲ့ဒီဘက်လမ်းကလမ်းလဲကောင်းတယ်ပို့ပြီးတော့သွားလာလည်းအဆင်ပြေတယ်ပေါ့
တွားရေးလာရိတ်အခက်အခဲကြောင့်မတူပီမြို့နယ်မှာကုန်စည်နှုန်းကတခြားနေရာတွေနဲ့နှိုင်းယှဉ်ရင်ဈေးပိုကြီးပါတယ်။ရှားတီဥတို့ကြောင့်လမ်းပျက်စီးပြီးတော့သွားမရတဲ့ရက်တွေမှာ73စီစင်းနှုန်းကရေတန့်တလီတာဘူးတဘူးကို9000အထိပေးဝယ်နေရတယ်လို့မတူပီဒေသခံတော်တို့ကပြောပါတယ်
။ကိုလမ်းပျက်စီးနောက်ပိုင်းတဘူးကိုရေတန့်ဘူးတဘူးကို4000နဲ့ဝေကြတယ်ဟိုတက်စီက9000အထိရှိတယ်။
ချင်းပြည်နယ်မှာမိုးကြီးပြီးတော့တောင်ကျရေရှမ်းလို့ကာလန်းမြေပြိုရာနဲ့လမ်းမိုင်းပျက်စီးရာတွေရှိနေတာကြောင့်လဲဟာခါမတူပီလန်အတော်အလာတွေမလုပ်ဖို့မတူပီမြို့နယ်ကာကွယ်ရေးအဖွဲ့ CDF ကလည်းတတိပေးထားပါတယ်မတူပီမြို့ရဲ့ကုံစီပြောင်းဝင်နိုင်အောင်နှီးလန်းရှာစီစဉ်ဆောင်ရွက်သွားမယ်လို့လဲမတူပီ CDF တာဝန်ရှိသူတဦးကပြောပါတယ်မတူပီမှာရှိတဲ့မြို့မီမြို့ဖကော်မတီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကတရက်ထဲမှာပဲလမ်းမိုင်းအသုံးပြုနိုင်ဖို့ညှိနှိုင်းတာတွေလုပ်နေတယ်လို့လည်းပြောပါတယ်ကန့်သက်ချက်တွေကြောင့်မင်တပ်မတူပီလမ်းကိုအသုံးပြုနိုင်ဖို့မသေးချပဲမလဲအခုပြည့်စည်သွားတဲ့ဟာခါလမ်းကိုပြုပြင်ဖို့အတွက်တိုင်းတာရာတွေလုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်များရှင်ပြည်တွင်းမှာ COVID-19 ရောဂါကာကွယ်ဆေးအတူတွေဈေးကွက်အတွင်ပြန့်နှံ့နေတာကိုသတိထားကြဖို့ဆေးပညာရှင်တွေကသတိပေးနေသလိုစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနလက်အောက်အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာန FDA ကလည်းသတိပေးချက်ထုတ်ပြန်ထားပါတယ်။ COVID ကာကွယ်ဆေးအတူအနေနဲ့ဘလောက်အထိစိုးရင်စရာဖြစ်လာနေပါသလဲ။ဘလို့သတိထားရှောင်သင့်ပါသလဲ။ဒီသတင်းရန်ကုန်ပေးပို့လာတာကိုဦးတင်မောင်သားတင်ပြထားပါတယ်ရှင်။
တရားမဝင်တင်သွင်းလာတဲ့ COVID-19 ရောဂါကာကွယ်ဆေးအတူတွေဈေးကွက်တွင်ပြန့်နှံ့နေတာကိုဩဂုတ်လ16ရက်ရက်စွဲနဲ့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနလက်အောက်ရှိအစားအသောက်နဲ့ဆေးဝါးကုတ်ကဲဦးစီးဌာန FDA ကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။တချို့ဆေးခန်းတွေမှာအဲဒါလိုဆေးတွေကိုထုတ်ပြန်နေပြီးလူမှုကွန်ရက်စာမျက်နှာပေါ်ကနေတရားမဝင်တင်သွင်းရောင်းချနေတယ်လို့ထုတ်ပြန်ချက်မှာပြောပါတယ်။လက်တွေ့ဈေးကွက်မှာတော့ဒီလိုဆေးတွေကအတော်လေးပြန့်နှံ့နေတာတွေ့ရှိရတယ်လို့အထွေထွေရောဂါကုဆရာဝန်ဒေါက်တာချုံမင်းထွန်းက VOA ကိုပြောပါတယ
်။ဒီကရီဇာမရှိတော့ဒီကအတုပါဖြစ်လာမသိနိုင်တဲ့ချက်။နောက်တစ်ခါကျတော့ expire ပါဘောနော် expire ရက်စုံနဲ့စီးလာပါဘောနော်။ဆိုကြရက်စုံစီးသတိခွာတယ်ပြီးတော့သတိကတခြားပေါ့ပေါ့လေးကက်ချင်တာကက်တယ်ဘောနော်။ပြီးတော့ဒီဆေးကဒီအာနီးစင်အပြေဝဟိုသူ့ဆေးဟုတ်မဟုတ်လဲတခြားဘူးမှမသိနိုင်ဘောနော်။ဥပမာဆေးထဲမှာဟိုအညင်းဝတစ်ခုပေါ့နော်။ဒါပေမဲ့ဆေးကတခြားပြီလဲချက်နိုင်တယ်။သတိကခွာပြောင်းကက်အဲ့ဒါတွေလည်းရှိတာဘောနော
်။ FDA ထုတ်ပြန်ကြရဲ့ဈေးကွက်အတွင်းပြန့်နှံ့နေတဲ့အဆိုပါ COVID ကာကွယ်ဆေးတွေဟာ Moderna COVID-19 bivalent origin နဲ့Omicron BA4 BA5 ကာကွယ်ဆေးတွေဖြစ်ပြီးဆေးဝါးအမှတ်စဉ်နံပါတ် lot number AS7185B ဆေးသက်တမ်းဇူလိုင်4ရက်2023နဲ့ lot number AS7144B သက်တမ်းလွန်ရက်စွဲမေ12ရက်2023ကာကွယ်ဆေးတွေဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ဆေးကအတုဖြစ်နေတာလားတရားမဝင်တင်သွင်းဆေးတွေလားဆိုတာကိုတော့ VOA အနေနဲ့ရှင်းရှင်းလင်းလင်းမသိရပါဘူးလက်တွေ့မှာအခုလိုတရားမဝင်ဆေးတွေပြန့်နှံ့နေတဲ့အပေါ်ဘလို့အရေးယူနေသလဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးသလိုဥရနဲ့အညီဘလို့စစ်ဆေးထားလဲဘလောက်အရေးယူနေလဲဆိုတာနဲ့ပတ်သက်လို့ FDA ကိုအချိန်ချင်းဖုံးခေါ်ပြီးမှဖြေဆိုတဲ့မရှိခဲ့ပါဘူးထွေထွေယောဂကုဆရာဝန်ဒေါက်တာချော်မင်းထွန်းကတော့ကာကွယ်ဆေးကအတူများဖြစ်လို့ထွန်းနိုင်ပြီးခဲ့လို့ရှိရင်အသက်အန္တရာယ်ရှိနိုင်တဲ့အထိဖြစ်နိုင်တာမို့သတိထားကြဖို့သူကသတိပေးပါတယ်ဘလို့ရွေးချယ်ထုံးမလဲဆိုတာနဲ့ပတ်သက်လို့သူကအခုလိုအကြံပြုသွားပါတယ်
။ဘလောက်ကြီး allergy ရှိနိုင်လဲဆိုတော့ဘလို့တည်တည်နိုင်တဲ့အထိ allergy ရှိနိုင်တယ်ပေါ့နော်။ပြီးတော့ဒီ allergic reaction ပေါ့နော်။လိုမျိုးမတည့်တာဆေးမတည့်တာပေါ့နော်။ stress shock တွေပါရရနိုင်တာပေါ့နော်။ဆေးနဲ့မတည့်တိုးစောချက်ချင်းဟိုဒီအဆုံးမတည့်ဆိုကြီးကြီးမားမားဒီ allergy ရှိရောပြေဆုံးနိုင်တဲ့အထိဖြစ်နိုင်တယ်ပေါ့နော်။ allergy ပဲရှိပါတယ်တကယ်တည်းပြောမဆွေတရားမဝင်ဒီဟိုတိုးစောနေဆိုရင်ပေါ့နော်။ဒီကကျွန်တော်ကြံပေးချင်တာကတော့ဟို register pharmacy ကိုပဲတခြားလေးသုံးဆွဲပြီးသုံးဆွဲစီနေတာပေါ့နော် register pharmacy ဆိုအဲ့မှာကျွန်တော်ဒီဈေးမှာကျွန်တော် register number ဆိုတဲ့အစားလေးပါတယ်ဘူးခုံလေးမှာကျွန်တော်လည်းကြားပါလေ register number ကိုတခြားလေးကြည့်ပြီးတော့ဝယ်ဖို့လိုအပ်တယ်ပေါ့နော
်လက်ရှိဒီဆက်မျိုးသားဈေးဝဥပဒေရမှတ်ဖို့တင်မထားတဲ့ဈေးဝတွေကိုထုတ်လုပ်ဖြန့်ဖြူးရောင်းချတဲ့ဈေးဆိုင်တွေကုမ္ပဏီတွေကိုစစ်စစ်တွေ့ရှိခဲ့မယ်ဆိုလို့ရှိရင်လုပ်ငန်းလိုင်စင်3လမှ6လအထိပိတ်သိမ်းခံရတာအဒီကျပြမှုထင်ရှားခဲ့ရင်ဝေဒန်9သိန်း1900နှစ်အထိဒဏ်ရာလုံးချမှတ်နိုင်တာအပြင်လိုင်စင်ကိုပါရသက်ပါပိတ်သိမ်းတာအထိအရေးယူနိုင်တယ်လို့ဥပဒေမှာတော့ဖော်ပြထားပါတယ်ခင်ဗျာ
ဥတမောင်တမရှင်ခုတော့နိုင်ငံတကာသတင်းဆောင်မတပုတ်ဖက်ဆက်ရအောင်ပါအိန္ဒိယနိုင်ငံမှာဟင်းသီးဟင်းရွက်ဈေးတက်နေတာမှာအထူးသဖြင့်ခရမ်းချင်းသီးတွေကဈေးအဆမတန်ကြီးမြင့်နေတဲ့အတွက်မြူကြီးတွေမှာရှိကြတဲ့နိုင်ငံတကာအသင်းစာအလွယ်စားဟမ်ဘာဂါနဲ့အသားညက်ပေါင်းမှုတွေထက်မှခရမ်းချင်းသီးတွေမထည့်နိုင်တော့ပါဘူး။အဲဒီလိုအခြေအနေကြောင့်အိန္ဒိယနိုင်ငံမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းခက်ခဲတွေရှိနေပါတယ်။ဒီအကြောင်း Riders သတင်းတပုတ်ကိုအခြေခံပြီးတော့ဦးခင်မောင်စိုးမင်းကတင်ပြထားပါတယ်။
အိန္ဒိယနိုင်ငံမှာနေစဉ်စားသုံးနေကြတဲ့ဟင်းသီးဟင်းရွက်ဈေးတွေကြီးမြင့်ကုန်တဲ့အထက်မှာခရမ်းမြေသီးဈေးနှုန်းကတော့ခေါင်ခိုက်အောင်မြင့်တက်ကုန်ပါတယ်။အရင်ကတစ်ကီလိုကိုအိန္ဒိယရူပီ50-60ဝန်းကျင်လောက်ရှိရကနေအခုတော့3-4လောက်အထိရုပ်ရည်ခုန်တက်သွားတဲ့အတွေ့တာမန်ပြည်သူတွေစားသုံးနိုင်ဖို့မလွယ်ကူပါဘူး။ဒါနဲ့ပတ်သက်ပြီးစားသုံးသူတဦးကအခုလိုပြောပါတယ
်။ Market မှာတမတ်တမ်းမြေရေရိုစတာ
ကျွန်တော်ကတော့ခန်းကျင်လေးကိုဟင်းချက်အမှမတုံးတော့ပါဘူး။တကီလိုကိုအိန္ဒိယယူပြီးဝယ်140ပေးရင်တော့မှအလုံးကောင်းတာလက်ဆက်တာမရပါဘူး။ဒီလိုသားဈေးနှုန်းတွေတက်ကုန်လို့ကတော့စားသုံးသူတွေအကျက်တဲတွေ့တာပေါ့။ငွေဖောင်းပွားမှုနဲ့ပြည်သူတွေရဲ့နေစဉ်အသုံးစရိတ်တွေအထူးသဖြင့်အိမ်ရှင်မတွေအတွက်တော်တော်ကိုအခက်အခဲဖြစ်နေတာပါပဲ။
အကြီးအသေးပြေဝတဲ့ခရမ်းညင်သီးတွေကဈေးနှုန်းအမြင့်ဆုံးဖြစ်ကုန်လို့အိန္ဒိယနိုင်ငံကမြို့ကြီးတွေမှာဖွင့်လှစ်ထားတဲ့အစစ်မြင့်စားတောက်ဆိုင်တွေနဲ့နိုင်ငံတကာအသင့်အလွယ်စားဟမ်ဘာဂါဆပ်ဝေးတို့လိုအသားညက်ပေါင်ပေါင်းတွေမှာတောင်မှမထည့်နိုင်ကြတော့ပါဘူး
။ पहले हम हर सीजन में 60-70 रुपए का बाजार होता था इस तरह आज 130 रुपए का
भाव है। မကြာခင်တုန်းကပဲခရမ်းညင်သီးတစ်ကီလိုကိုအိန္ဒိယရူပီငွေ60-90ပဲရှိသေးတာပါ။အခုတော့တစ်ကီလိုကိုရူပီငွေ130အထိတက်သွားပါတယ်။စားသုံးသူတွေအထူးသဖြင့်တော့စင်းရဲသားတွေဆိုရင်ဘယ်လိုလုပ်ဝယ်စားနိုင်တော့မှလဲဗျာ။ဒါကြောင့်အတော်များများကမဝယ်စားကြတော့ပါဘူး။ဝယ်ရင်တောင်ရှော့ဝယ်ကြပါတယ်။ဟိုတယ်တွေစားသောက်ဆိုင်တွေတောင်မှခရမ်းညင်သီးမပါပဲချက်ပြုတ်ကုန်ကြပါပြီ။အချိန်တွေကတော့အယောင်းဝယ်လုံစားဖို့တော့မကောင်းတော့ပါဘူး။
အိန္ဒိယနိုင်ငံမှာအဲဒီလိုဟင်းသီးဟင်းရွက်ဈေးတွေခေါင်ခတ်ရတဲ့အကြောင်းရင်းကတော့ငွေကြေးဖောင်းပွားမှုနဲ့ဟင်းသီးဟင်းရွက်အဓိကစိုက်ပျိုးတဲ့ဒေသတွေမှာမိုးကြီးရေကြီးနေတဲ့အတွက်ကြောင့်စိုက်ပျိုးကင်းတွေရေမြုပ်ကုန်လို့ဖြစ်ပါတယ်။ဒါအပြင်အဲဒီလိုမိုးကြီးရေကြီးတာနဲ့မြေပြိုတာတွေကလမ်းပန်းဆက်သွယ်ရေးတွေပြတ်တောက်ကုန်ပြီးကုန်စည်စီးဆင်းမှုရပ်တန့်ကုန်တာကလည်းအကြောင်းချက်တစ်ခုဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာအဲ့ဒီလိုခရမ်းညင်သီးအပါအဝင်ကုန်စည်နှုန်းကြီးမြင့်မှုဒဏ်ကိုနယူးဒယ်လီမြို့တော်မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အဆောင်အရှောင်းနဲ့နေထိုင်ကြတဲ့မြန်မာလူမျိုးနိုင်ငံရေးဒုက္ခသည်တွေလည်းခံစားနေကြရပါတယ်။ဒါနဲ့ပတ်သက်ပြီးနယူးဒယ်လီမြို့မှာနေထိုင်သူတဦးကအခုလိုပြောပါတယ်
။ခရမ်းညင်သီးရဗျာတော်တော်တက်တာမတန်တဆကြီးမြန်မာပြည်ဒုက္ခသည်အခုဆို9,000လောက်ရှိမှာပေါ့ဗျာ။အခုအမတ်တွေလည်းအမတ်တွေတော့တော်တော်များများရောက်နေလေဒုက္ခရတော့ပေါ့ဗျာသူတို့ကလည်းအလုပ်ပါညာရှိတာမဟုတ်ဘူးလေပြီးတဲ့ကြပန်းလုံးနောက်ပြီးတော့နိုင်ငံကြီးရှိတဲ့ကိုမိတ်ဆွေပါတီကပို့ကြတာကိုအဲ့ဒါနဲ့စားတောက်နေရတယ်ဆိုတော့သူလည်းထိတာပေါ့ဒုက္ခရတော့ပေါ့ဗျာ
အိန္ဒိယနိုင်ငံမှာအဲ့ဒီလိုခန်းညင်သည့်အပါဝင်စားတောက်ကုန်စည်နှုန်းတွေကြီးမြင့်မှုဒဏ်ကိုနယူးဒယ်လီမြို့တော်မှာရှိကြတဲ့နိုင်ငံရေးဒုက္ခသည်တွေရင်တာမကနေဇာမီဇိုရမ်ပြည်နယ်မှာရှိကြတဲ့မြန်မာနိုင်ငံဘက်ကတရားမဝင်လာရောက်အလုပ်လုပ်ကင်နေကြသူတွေအကြမ်းမှာလဲကြုံတွေ့နေကြရပါတယ်။ဒါနဲ့ပတ်သက်ပြီးမီဇိုရမ်ပြည်နယ်အိုက်ဇောမြို့မှာရကန်းခတ်နေသူတဦးကကုန်စည်နှုန်းကြီးမြင့်မှုဒဏ်ကိုခံရတဲ့အကြောင်းအခုလိုပြောပါတယ်
။ခရီးရင်းလေးကအခုလောလောဆယ်တော့တက်ကီလို150ပြန်ပြီးခဲ့တဲ့တစ်လလောက်ကတော့60-90ရာရေးတဲ့အခုကျတော့ဒီနှစ်ပတ်သုံးပတ်တော့အတွင်းမှာ150ဖြစ်သွားကျက်တွင်ကအကီလို60-90ပေါ့ဗျာဗမာတွေကခဲညင်ဒီကျက်တွင်ဆိုတာမရှိမဖြစ်ပေါ့ဗျာခဲညင်ဒီကိုဈေးတက်လို့မဝယ်ဘူးတစ်ပတ်လုံးကုန်စည်နှုန်းတွေကအစစရအကုန်တက်တာဗျာအရင်တော့လို့မပို့တော့ဘူးကုန်စည်နှုန်းတွေတက်တဲ့ခါကျတော့မစုနိုင်တော့တာပေါ့ဒါရကန်းခတ်နိုင်မှလေမြန်မာငွေနဲ့တက်လိုက်ရင်တစ်နေ့ကို3,000လောက်တော့ရကြတာပေါ့လူတယောက်မြန်မာပြည်မှာဆို3,000မရနိုင်ဘူးလေမြန်မာပြည်နဲ့ပဲစားနေရတော့တာပေါ့ဗျာပတ်စံရှိလို့ပြန်ရင်တော့မှပြန်ဖို့အဆင်မပြေဘူးဘာဖြစ်လို့လဲဆိုတော့ဘုံနဲ့တနေ့တန်းနေကြရင်သူတို့အဲ့လိုစစ်ခွေးတွေဝင်လာရင်ပြေးရပြေးကြတာကိုဘာပြန်လိုက်လို့ရှိရင်ကိုဘာပြေးနေရအလုပ်ကလည်းမလုပ်ရဘူးဆိုတော့စားစရာခက်ခဲသွားမှာပြအဲ့ဒါကြောင့်လူတိုင်းမှာအဲ့လိုခက်ခဲတွေရှိတယ်ကိုရွာကိုပဲနေကြတာကိုပြေးရမကောင်းလို့လားလေ
အဲ့ဒီလိုအိန္ဒိယနိုင်ငံသားတွေရောအဲ့ဒီမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေရောရင်ဆိုင်နေရတဲ့ကုန်စည်နှုန်းအကြီးအကျယ်ဈေးတက်မှုတွေဟာအိန္ဒိယနိုင်ငံရေးမှာလည်းကြက်ရိုက်ခတ်မှုတွေရှိခဲ့ပါတယ်အရင်ကလည်းအိန္ဒိယမှာချက်တွန်ဒီဈေးတွေထိုးတက်လာတဲ့အတွေ့ပြည်내အစိုးရတွေပြုတ်ကုန်တာဗဟိုအစိုးရမှာရိုက်ခတ်ကုန်တာတွေအပြင်ရွေးကောက်ပွဲရလဒ်တွေပါခံမှန်းထားတာနဲ့မတူပဲပြောင်းလဲကုန်တဲ့သမိုင်းကြောင်းတွေရှိခဲ့ပါတယ်ခင်ဗျာ
ခုခင်ဗျာဆုံးမပါရှင် VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိစပြီးတော့ဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ PO ရဲ့အခုလိုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲရင်ဖွင့်လာရရေးသားပေးပို့လို့ရတယ်ဆိုရင်ဖြင့် PO ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ပြည်သူတွေရေးပို့လာမဲ့စာတွေကို PO ကစောင့်မျှော်နေပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဩဂုတ်လ22ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုမနက်9နာရီအထိဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်သွားမယ့်အစီအစဉ်တွေထဲမှာတော့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုဆက်ပြီးတော့နားဆင်ရမှာပါ။အရင်ဆုံးတော့သတင်းထောက်မဆုနဲ့စားကြရအောင်ပါ။မြန်မာနိုင်ငံမှာမှုတ်တုံမိုးကြောင့်ရေကြီးမြေပြိုရာလမ်းပျက်စီးတာတွေနဲ့ကုန်သွယ်ရေးမှာအရေးပါတဲ့ကားလမ်းမကြီးတချို့အထိခိုက်ပျက်စီးပြီးတော့ကုန်စည်စီးဆင်းမှုနဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲဖြစ်နေပါတယ်။လူသေဆုံးတဲ့အထိဖြစ်ရတဲ့ရေဘင်းနဲ့ပတ်သက်ပြီးရန်ကုန်ကသတင်းထောက်မဆုကတော့မခင်ဖြူတွေတင်ပြထားပါတယ
်။မှုတ်တုံမိုးကြီးပြီးမြချောင်းတွေရေရှမ်းလာကြောင်းမြန်မာနိုင်ငံရှိတောင်ပိုင်းပြည်နယ်နဲ့တိုင်းတွေအပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တို့မှာလည်းရေဘေးဆင်းနေကြတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UN OCHA ကထုတ်ပြန်ထားပါတယ်။ August လတဲ့အဆက်မပြတ်ရွာခဲ့တဲ့မိုးကြောင့်နိုင်ငံတော်ဝန်ဒေသအတော်များများမှာရေကြီးမြေပြိုတာတွေကြုံနေရတာမှထိခိုက်ဒေဆုံးတာတွေလည်းရှိပါတယ်။ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ကမန်ကန်ကျေးရွာမှာအခုလ9ရက်နေ့တုန်းကရေကြီးမြေပြိုတာကနေတနစ်ခွဲအရွယ်ကလင်းငယ်တူသေဆုံးပြီးထိခိုက်ဒဏ်ရာရသူ2ဦးရှိခဲ့တယ်လို့ရွာခံတူကပြောပါတယ်
။မိုးကစပိုက်ရွာနေတယ်ဆိုတော့နော်။ဟိုအများကြီးပဲကျွန်တော်တို့ရွာပြိုတဲ့နေရာတွေကကျွန်တော်တို့ကိုကြီးကျောင်းမှလည်းပြိုတယ်ပြီးတော့ဟာရွာဝင်လမ်းပြီးတော့ဟာကျွန်တော်တို့ဒမန်ယုံမောတခြားအိမ်တွေရောကျွန်တော်တို့ရွာထိခိုက်တဲ့လူက2ယောက်ပဲတစ်ယောက်ကသေတယ်လေ2ယောက်ကဒဏ်ရာရတယ
်။နေတဲ့ရေဝင်လို့ယာယီပြောင်းရွှေ့နေထိုင်ရတာရှိတယ်လို့တချို့ဒေသတွေမှာကျေးရွာချင်းဆက်ထားတဲ့လမ်းပိုင်းပျက်စီးသွားလို့တွာလာရေးခက်ခဲတာလည်းရှိပါတယ်။တချို့ပျက်စီးမှုတွေကတော့ကုန်သွယ်ရေးအကျက်တဲစိုက်တဲ့အထိဖြစ်လာပါတယ်။ကရင်ပြည်နယ်အတွင်းရေကြီးမြေပြိုတာတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့အာရှလမ်းမကြီးရဲ့မြောက်ပြည်ကော့ကရိတ်လမ်းပိုင်းအခုဩဂတ်လအစပိုင်းကပျက်စီးခဲ့ပါတယ်။လမ်းပိုင်းပျက်စီးပြီးပိတ်ထားရတာကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကိုတခြားနယ်စပ်ဂိတ်တွေအပါအဝင်ပင်လယ်ရေကြောင်းကနေပြောင်းလဲတင်သွင်းခွင့်ပေးသွားမယ်လို့ကုန်သွယ်ရေးဦးစီးဌာနမြောက်ပြည်ကထုတ်ပြန်ပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာလမ်းတချို့ကိုမြန်မာဘက်ကလက်ရှိအချိန်အထိပိတ်ထားဆဲဖြစ်ပါတယ်။မိုးအခြေအနေကြောင့်လမ်းပြိုတာတွေရှိနေပြီးထီးခီးနယ်စပ်စခန်းကိုပြန်ဖွင့်ပေးမယ်ဆိုရင်တော့အဆင်ပြေနိုင်တယ်လို့မွန်ပြည်သားပို့ကုန်သွင်းကုန်လုပ်ငန်းရဲ့အမှုဆောင်ဒါရိုက်တာကပြောပါတယ်
။တောင်ကမိုးရမ်းရွာတဲ့အခါကျတော့တောင်ကပြိုနေတဲ့အခါကျတော့ပြည်သားဆင်ဖို့လည်းအဆင်မပြေ။တခြားလမ်းလိုထီးခီးလမ်းနေဝင်လို့ရတယ်။အဲ MOHO ကထီးခီးလမ်းနဲ့ပို့လို့ရတယ်ပေါ့နော်။အဲတခုတော့ရှိတာဖျားသုံးမှုလမ်းက input aso ပိတ်ထားတဲ့နေရာဖြစ်နေတယ်။ဒီအဆိုးအားကတော့ input aso ကိုဖျားသုံးမှုလမ်းဖွင့်နေမယ်ဆိုလို့ရှိရင်ဥပမာသူမြောက်ပြည်လမ်းကတစ်လပဲတစ်သိန်းနှစ်လပဲဆိုသေးကျွန်တော်တို့ကအချီးကြီးလမ်းနဲ့ဝင်လို့ရကြတာပေါ့နော်။ဒါဆိုရင်ဒီမြောက်ပြည်လမ်းမှာကကျွန်တော်ပြောလို့ပေါ့ဟောတိုက်ပွဲအခြေအနေလေးလည်းရှိနေတယ်။အဲ့ဒါလေးကြောင့်မို့အချီးကြီးလမ်းကိုသူတို့ဖွင့်နေမယ်ဆိုလို့ရှိရင်တော့အဆင်ပြေပြီလားပေါ့ဗျာ။ကျွန်တော်ကတော့ဒါကုမ္ပဏီတစ်ခုအနေနဲ့ကျွန်တော်ကတော့ပြတ်ကြတာပါ
တဘာဝဘီအန်ရဲ့ကြုံနေရချိန်မှာတခြားနီလန်းရွေးချယ်နိုင်ဖို့ကလည်းပြည်တွင်းစစ်ပရိပခါတွေကြောင့်ခက်ခဲနေတာပါဒေသခံပြည်သူတွေအထက်ကတော့လက်ရှိမှာတဘာဝဘီနဲ့စစ်ဘီနှစ်မျိုးလုံးကနေတင်းရှောင်နေကြတာဖြစ်တယ်လို့ပြောဆိုကြပါတယ်ပျက်စီးသွားတဲ့လမ်းမပိုင်းကိုပြင်ဆင်နေတဲ့ကာလမှာမြောက်ပြည်ကော့ကရိတ်လမ်းဟောင်းကိုတုံးနေကြရပြီးတော့သွားလာရေးခက်ခဲနေတယ်လို့လမ်းသွားလမ်းလာတွေကပြောပါတယ်လက်ရှိပြောင်းလဲတုံးနေရတဲ့လမ်းဟောင်းနေရာမှာလည်းလမ်းပိုင်းထိခိုက်ပျက်စီးမှုတွေကရှိနေတာပါအနာပိုင်တွေကတော့ပြုတ်ကျပျက်စီးသွားတဲ့အာရှလမ်းကိုတလအတွင်းမှာပြီးစီအောင်လှုပ်ဆောင်နေတယ်လို့ပြောပါတယ်။မိုးများပြီးမြည်ရေရှံလို့ဘကိုးမြို့မှာလည်းဩဂတ်လ9ရက်နေ့ကစပြီးတော့မြို့ကန်လူဦးရေ1000ဝန်းကျင်ဟာရေဘေးတင့်နေကြပါတယ်။ဘကိုးမြို့ရေမြင့်တက်လာတာကြောင့်ယာယီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ခဲ့ရတာပါ။ရေဘေးတင့်နေတဲ့ဘကိုးမြို့ကန်တအူးကလည်းနေအိမ်အောက်ထပ်မှာရေမြုပ်နေလို့ချက်ပြုတ်စားတောက်ဖို့အတွက်တောင်မှခက်ခက်ခဲခဲဖြစ်နေတယ်လို့အခြေအနေကိုပြောပြပါတယ်။
ရုပ်လေအားကျွန်တော်တို့လည်းရေမြုပ်တဲ့ဘိုင်းပါပဲဝယ်စားတာပေါ့လေချက်လို့ကဟိုအိမ်ကနှစ်ထပ်အောက်ထပ်မြုပ်သွားတော့ချက်လို့ဟောမဖြစ်တော့ဝယ်စားတာပေါ့အဓိကတော့သူကဟိုလုံးလုံးနေမှာနေလို့မရတဲ့လူကြီးကျတော့စခန်းမှာဦးစားပေးပြီးတော့သူတို့စီစဉ်ပေးတာပေါ့စားတော့ပါတော့ကျွန်တော်တို့လိုအိမ်နေရတဲ့လူကတော့ကိုယ့်ဘာကိုထောက်ဝယ်ပေါ့
နေရင်တွင်ကိုရေဝင်တဲ့အခြေအနေကြောင့်နေတိုင်းစားတော့ဖို့ခက်ခဲယုံတာမကပျက်စီးဆုံးရှုံးတာတွေကလည်းရှိတယ်လို့ပြောဆိုကြပါတယ်ပကူကရင်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းကမြို့နယ်16ခုမှာရေဘေးတင့်သူဦးရေအနည်းဆုံး9000ဝန်းကျင်ရှိတယ်လို့ UN OCHA ကခန့်မှန်းထုတ်ပြန်ထားပါတယ်။မုတ်တုံကာလမှာဖြစ်လေရှိတဲ့မိုးများရေကြီးတဲ့ဒဏ်ကိုဩဂတ်လအစောပိုင်းနဲ့ ဩဂတ်စ်လဒုတိယပတ်လောက်အထိကိုပဲဒေသတချို့မှာကျုံနေရတာပါမူခါမွန်တိုင်းကြောင့်ပြည်လဲထူထောင်နိုင်ဖို့အတွက်ချိုးပန်းနေရတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလည်းအခုလာတဲ့မှာမိုးအဆက်မပြတ်ရွာသွန်းပြီးမြေကြီးတက်လာလို့ရေကြီးရေရှမ်းတာတွေနဲ့ရင်ဆိုင်နေရပါတယ်ရခိုင်ပြည်နယ်မှာရေပင်းကြောင့်အခြေခံပညာသင်ကျောင်း100ကျော်ကိုယာယီပိတ်ထားရတယ်လို့လူနဲ့တိရစ္ဆာန်တိုက်ဆုံတာတွေလည်းရှိပါတယ်လင်းမြို့မြေကြီးတက်လာချိန်မှာဒေသခံတွေရဲ့စိုက်ခင်းတွေရေမြုပ်ပြီးဒီဆက်ပြီးတက်လာမှာကိုဒေသခံတွေစိုးရင်ခဲ့ကြပါဗျ။ကြောက်တော်အရှိတ်ချမ်းတဲ့နောက်ဘက်ချမ်းမှာရှိတဲ့ကြေးရွာအတော်များများပြီးခဲ့တဲ့ရက်ပိုင်းကရေကြီးတာနဲ့ကျုံခဲ့ရပါဗျ။ဒီချိန်တွေကိုတော့ကြောက်တော်ဒေသခံတို့ကအခုလိုပြောပြပါဗျ
။မိုးကြီးတဲ့ရေကြောင်းရေချမ်းတဲ့ရေချမ်းတော့စပါးဆိုင်ဆိုင်နဲ့ရုပ်တဲ့ပြောလို့ရှိရင်ဒီစက်ပြေးဆောင်တွေမှာလည်းရေကြီးတဲ့ရေချမ်းတဲ့အဲ့ဒါအင်းတွေတချို့အင်းတွေဆိုတော့လောကအင်းအောက်မှာကိုနှစ်ပေသုံးပေလောက်အဲ့လိုဆိုတက်တဲ့အခြေအနေမှာရှိတယ်ပေါ့။ဆိုတော့လူတွေကလည်းတော်နဲ့တော်ကိုပုလို့ဆက်ဆံလို့တော်လို့မရဘူး။ဟိုမော်တော်တွေစက်တာဟိုစက်တွေတွေနဲ့ပဲတွေတွေနဲ့ပဲတော်နေရတယ်ပေါ့။
မိုးအဆက်မပြတ်ရွာသွန်းတဲ့အချိန်ကြောင့်တချို့မြို့နယ်တွေမှာကြေးရွာချင်းဆက်ထားတဲ့တရားငယ်တွေကျိုးကျပျက်စီးတဲ့အထိလည်းရှိပါတယ်။ကြိုက်ထုမြို့နယ်ကကင်မွန်းချောင်းကြေးရွာနဲ့စောင်းနိုင်ကြီးကြေးရွာကိုဆက်သွယ်ထားတဲ့လမ်းမပေါ်ကဝဝင်ချောင်းတရားလည်းပြိုကျသွားတယ်လို့ဒေသခံတွေကပြောပါတယ်။တန်လွင်မြစ်ကြီးတက်လာတဲ့အချိန်ကြောင့်ကရင်ပြည်နယ်ဖမ်းမြို့ကမြေကမ်းပေးနေထိုင်ကြသူတွေနဲ့ရက်ကွက်အနှိမ်ပိုင်းမှာနေကြသူတွေလည်းရေကြီးရေရှမ်းတာခြုံကြရပြီးတော့အရေးပေါ်ရွှေ့ပြောင်းတာတွေလည်းရှိခဲ့ပါတယ်။ကော့ကရိတ်မြို့နယ်မှာလည်းစာတင်ကျောင်းကနေကိုရေဝင်လို့စာတင်ကျောင်းတချို့ပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။တောင်ကျရေအရှိန်ကျောင်းအနှိမ့်ပိုင်းမှာနေထိုင်ကြတဲ့သူတွေကတော့ဓမာယုံနဲ့ရေပေးလွတ်တဲ့အသည့်မိတ်ဆွေတွေရှိရမှာယာယီခိုးလုံနေကြတဲ့အခြေအနေဖြစ်နေတာပါ။မြန်မာနိုင်ငံအနှိမ့်ပိုင်းဒေသတွေမှာအခုလိုမိုးများတဲ့ကာလမှာရေကြီးရေရှမ်းတာတွေကိုနှစ်စဉ်ကြုံကြရလေးရှိပါတယ်။ချင်းပြည်နယ်မတူပီမြို့နယ်မှာလည်းမိုးရွာသွန်းတဲ့အချိန်ကျောင်းရေကြီးမြေပြိုတာတွေရှိနေပြီးနောက်ဆက်တွဲမြေထက်ပြိုနိုင်တဲ့အန္တရာယ်ကြောင့်မတူပီဟာခါကာလမအသွာလာတွေမလုပ်ကြဘို့ဒေသခံကာကွယ်ရေးအဖွဲ့ကသတိပေးပါရယ်မြေပြိုတဲ့လမ်းပိုင်းကမတူပီမြို့အတွက်ကုန်စည်စီးဆင်းတဲ့အထူးကလမ်းကြောင်းတွေဖြစ်လို့မြို့ရင်းကုန်စည်ပြက်လက်မှာကိုလည်းစိုးရင်ရတယ်လို့မတူပီ CDF တာဝန်ရှိသူကပြောပါရယ
်ဒီမိုးသွင်းစုံတောင်မှအရင်ကမင်းနလန်းနဲ့တရက်နှစ်ခီးကိုဒီဟာခါလမ်းကနေတော့အခု၃လရက်လောက်ကြာတယ်ဆိုတော့အခုလမ်းပြတ်တော့လုံးဝဒီချေတိုးလို့မရနောက်ဆိုလို့မရအခြေအနေတွေဖြစ်လာတော့မြို့ပေါ်နေပြည်သူတွေတော်တော်တော်လေးအခက်တွေ့မှာဆိုတော့ကုန်စည်ရတက်တာကတော့ထားလိုက်ပါအောင်လုံးဝကိုဒီကုန်စည်ရတော့ကုန်ပစည်ရရောက်နိုင်တော့မှာမဟုတ်ဘူးဆိုတော့မင်းနလန်းကိုပဲကျွန်တော်တို့ဘယ်လိုနည်းနဲ့အပြန်အသုံးပြုမလဲဆိုတဲ့ဟာဒီတော့ဒါရှိလိမ့်မှာပေါ့ဒီမင်းနလန်းဖက်ကလည်းအခုတက်တာတွေတော်တော်လေးများတော့ပြည်သူတွေတော်တော်တော်လေးဒုက္ခရောက်မှာဟုတ်ကဲ့
အခုဩဂတ်စ်လတဲ့မိုးများတဲ့အချိန်ကြောင့်မြန်မာနိုင်ငံတဝန်းအနှိမ့်ပိုင်းဒေသတွေမှာရေကြီးရေရှမ်းတဲ့တန်ကြုံတွေ့နေကြရတာဖြစ်ပြီးတော့အထက်ပိုင်းဒေသတို့မှာလည်းတောင်ကျရေကြောင့်လမ်းပိုင်းပျက်စီးတာတွေရှိနေတာပါမြန်မာနိုင်ငံအတွင်းနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အချိန်မှာသဘာဝဘေးကလည်းထက်ပြီးတော့ကြုံတွေ့နေရလို့အကူအညီလိုအပ်နေသူတွေလည်းအများပြားရှိနေပါတယ်အခုချိန်မှာယာယီရေပေးရှောင်ရတဲ့သူတို့နေရပြန်ကြတာရှိရဲဆိုပေမဲ့လည်းပြန်လည်ထူထောင်ရေးကြိုးပမ်းကြရအောင်ပါတဘာဝဘေးကြောင့်ပျက်စီးသွားတဲ့လန္ဒရာတွေပြန်လည်ပြင်ဆင်ကြရအောင်မှာဖြစ်တယ်လို့ကုန်သွယ်ရေးအခက်အခဲတွေဆက်ပြီးတော့ရှိနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ရှင်။ကျွန်မခင်ဗျာပြပါရှင
်။သတင်းတောက်မှတ်စုကိုထုတ်လွှင့်တင်ဆက်ခဲ့တာပါရှင်။ခုတော့အပတ်စဉ်စီးပွားရေးကဏ္ဍအလဲရောက်ပါပြီ။မြန်မာနိုင်ငံမှာစစ်ကောင်စီရဲ့တားမြစ်ကနှချက်နိုင်ငံခြားငွေလှည့်လည်မှုလျှက်စစ်မီပြတ်တောက်မှုတွေကြောင့်နိုင်ငံရဲ့စီးပွားရေးကိုအဟန့်အတားဖြစ်စေတယ်လို့ကမ္ဘာဘဏ်ကပြောဆိုလိုက်ပါတယ်။မြန်မာစီးပွားရေးရှေ့အလားအလာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သင်ရထိုက်ကတင်ပြထားပါတယ
်။မြန်မာနိုင်ငံရဲ့စီးပွားရေးလက်ပတ်မှုအတက်နှီးနေတာကိုဖော်ပြထားတဲ့ Fragile Recovery အခြေမခိုင်တဲ့ပြန်လည်နလန်ထမှုလို့အမည်ပေးထားတဲ့ကမ္ဘာ့ဘဏ်အစီရင်ခံစာကိုဇွန်လကုန်ပိုင်းမှာထုတ်ပါတယ်2023ခုနှစ်စက်တင်ဘာလအထိမြန်မာနိုင်ငံရဲ့ GDP ပြည်တွင်းအသတင်းထုတ်လွှတ်မှုက300ခန့်နှုန်းတိုးလာမယ်လို့ခန့်မှန်းထားပေမဲ့ COVID-19 နဲ့ဆီယနာသိမ့်မှုမတိုင်ခင်ကရှိခဲ့တဲ့အခြေအနေနဲ့ရှင်ရင်100ခန့်နှုန်းလောက်ရောနေနေစေဖြစ်ပါတယ် GDP တက်လာမယ်ဆိုတဲ့ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ကိုတော့စီးပွားရေးပညာရှင်ဦးစိန်ထေးကအခုလိုရှင်းပါတယ်
တကယ်သူပြောတဲ့အသေးပဲအပြည့်စုံကကာလာဒိုလေးတွန်းမှာ6လောက်တွန်းတော့ 3% ကနန်းအရ GDP တက်တယ် GDP တက်တိုင်းဆိုင်မီဆိုရတက်တာမဟုတ်ဘူးအဲ့ဒါလေးတချို့ကြတော့နည်းနည်းရှင်းမှုလိုတယ်တိုင်းပြည်ပြည်တိုးတက်မှုတိုင်းတာကြီးတဲ့ကနန်းထဲမှာမှန်တဲ့ GDP ဒီเนาะအဓိကစံနှုန်းပဲဒ ဒါပေမဲ့ GDP တခုတည်းကြီးလို့မရဘူ
းမြန်မာနိုင်ငံမှာ2023ခုနှစ်ပထမ6လပတ်အတွင်းစီးပွားရေးအခြေအနေတွေတည်ငြိမ်မှုရှိပေမဲ့စီးပွားရေးလုပ်ငန်းတွေမှာစိန်ခေါ်အကဲဆန့်ချက်အများအပြားဆက်လက်ကြုံတွေ့နေရပြီးမိသားစုဝင်ငွေအားနည်းချက်ဆက်ရှိနေပြီးစားနပ်ရိက္ခာလုံခြုံရေးအခြေအနေကပိုပြီးတော့စိုးရိမ်စရာဖြစ်လာတယ်လို့အစိုးရခန်းစားကထောက်ပြပါတယ်နောက်တစ်နှစ်နှစ်နှစ်အတွင်းမြန်မာစီးပွားရေးဟာတဖြည်းဖြည်းချင်းကြီးထွားမယ်လို့ခန့်မှန်းပေမဲ့အိမ်တောင်စုတွေနဲ့စီးပွားရေးလုပ်ငန်းတွေလုပ်ငန်းကြီးတွေကြားမှာဖွံ့ဖြိုးမှုအကျိုးအမြတ်ခွဲဝေမှုမညှိမျှဘူးလို့ထောက်ပြပါတယ်။2022ခုနှစ်အတွင်းကငွေကြေးဖောင်းပွားမှု 18.3 ရာခိုင်နှုန်းရှိခဲ့ရာခိုင်နေအခု2023ခုနှစ်စက်တင်ဘာလအထိတော့ငွေကြေးဖောင်းပွားမှုက14ရာခိုင်နှုန်းကိုရော့ချလာမယ်လို့ခန့်မှန်းထားပြီး2024ခုနှစ်မှာထပ်ပြီးကြမယ်လို့ခန့်မှန်းပါတယ်။ငွေကြေးဖောက်ပွားမှုနဲ့လာရောညီတွေဖြစ်စေမဲ့လောက်ခလာစာတိုးမြင့်နိုင်တာမျိုးမြန်မာနိုင်ငံမှာမရှိတဲ့အခြေအနေကြောင့်ပြည်သူလူထုရဲ့ဝယ်ယူသုံးစွဲနိုင်မှုကျဆင်းသွားမဲ့အချက်ကစိုးရိမ်စရာဖြစ်တယ်လို့အမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေးကထောက်ပြပါတယ်
။စီးပွားပညာသဘောအရနိုင်ငံတကာစီးပွားတိုးတက်မှုကိုလှုပ်ကြတဲ့အခါမှာအတိုင်းအတာတစ်ခုရှိသောinflation ကိုလက်ခံတယ်ဥပမာ 2% ဆိုလက်ခံတယ်အဲ့လိုမှသူကထုတ်လို့သူဆွဲဆောင်မှုရှိမှာဒါပေမဲ့ adjust ပြန်လုပ်ရတယ်အဲ့တော့တက်တာတဲ့ဈေးနှုန်းကိုဒီကဝင်ဝင်နဲ့ပြန် adjust ဆိုအခုအမေရိကန်သူသိတဲ့အတိုင်းမြားကိုယ်စင်းလုံးတက်သွားတယ် 8.5 လမ်းမသိလုံသမားတွေကိုကျွန်တော်ဈေးတက်တိုးပေးတယ်သဘောအဲ့လိုခိုမတိုးမပေးနိုင
်ရှေးလျှောက်ကြုံရနိုင်တဲ့အန်ဒီယတွေတဲမှာတော့ပြိပခတွေပို့ပြီးတော့ဆူရွာလာနေတဲ့အချက်လျှက်စင်ပြီးပြတ်တောက်မှုအလုံးလို့ရတဲ့အခြေအနေစိုးရွားလာတဲ့အချက်တွေကိုအစိုးရခန်းစားကထောက်ပြပါတယ်။ဒါ့အပြင်အရင်ကတည်းကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတဲ့ဒေသတွေမှာစိုက်ကလုံးမိုခါတဲ့ကြောင့်ထိခိုက်ပျက်စီးရမှုတွေဟာဆိုရင်လေမြန်မာနိုင်ငံဟာသဘာဝဘေးဒဏ်ခံနိုင်ရင်မရှိတာကိုထပ်ပြီးတော့ပေါ်လွင်စေတယ်လို့ဖော်ပြပါတယ်။တစ်ချိန်တည်းမှာပဲမိုခါစိုက်ကလုံးဒဏ်သင့်ဒေသတွေအတွက်နိုင်ငံတကာအကူအညီဝင်ရောက်ခွင့်ကိုလည်းစစ်ကောင်စီကကန့်သက်ထားစေဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာယုံပြောခွင့်ရကအခုလိုပြောပါတယ်
။ This decision is a devastating setback for more than one.
နာမည်သတင်းပတ်တွေလာတဲ့အတွင်းရခိုင်ပြည်နယ်တွင်းကလူပေါင်းတသန်းကျော်စီကိုကူညီနိုင်ရေးပြင်ဆင်ထားတဲ့ကိစ္စအတွက်အကြီးအကျယ်အဟန့်အတားဖြစ်စေတယ်လို့ပြောခဲ့တာပါ။တစ်ချိန်တည်းမှာပဲဆီယနာတိတ်မှုနောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးအရဓာတ်ခတ်ပိတ်ဆို့မှုတွေနဲ့လည်းဆက်ပြီးတော့ရင်ဆိုင်နေရပါတယ်။အမေရိကန်ပြည်ထောင်စုရဲ့အခုနောက်ဆုံးမြန်မာအပေါ်ဓာတ်ခတ်မှုဟာတိုးတက်ဖြစ်မှုကြီးအဖြစ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ထောမတ်အင်ဒရူးစ်ကပြောပါတယ်
။ United States has put sanctions on the Myanmar Foreign Trade Bank.and the Myanmar investment
မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ်မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသံရောက်ဝယ်ရေးဘဏ်တို့ကိုအမေရိကန်ကဒဏ်ခတ်လိုက်တာဟာတိုးတက်မှုကြီးဖြစ်ပါတယ်လို့သူကပြောခဲ့တာပါမြန်မာအပေါ်အရေးယူဒဏ်ခတ်မှုတွေကိုတညီတညွတ်ထဲပူးပေါင်းဆောင်ရွက်ကြဖို့လည်းသူကတိုက်တွန်းနေတာပါ COVID-19 နဲ့ဆီယနာသိမ်းမှုနောက်ပိုင်းဇက်တိုက်ကျဆင်းလာနေတဲ့မြန်မာစီးပွားရေးခိုင်ခိုင်မာမာပြန်လည်နလန့်ထူလာနိုင်ရေးမှာနိုင်ငံတကာရဲ့အကူအညီကအရေးကြီးတယ်လို့စီးပွားရေးပညာရှင်ဦးစိန်ထေးကရှုမြင်ပါတယ်
။နိုင်ငံတကာနိုင်ငံရဲ့စီးပွားရေးပရိုဂရမ်ကိုလုပ်တဲ့အခါမှာတိုင်းပြည်တော်မှာရှိတဲ့စီးပွားရေး policy တွေမှန်မို့လို့တဲ့အသေးလေးနဲ့ဆက်ရအဲ့စီးပွားရေး policy မှာ physical policy နဲ့ monetary policy အဲ့ policy ကအမြဲတမ်းတိုင်းပြည်ကိုကြည့်တိုင်းပြည်တည်ငြိမ်သွားရတယ်။အဲ့ဒါတွေကိုတို့ကမလုပ်နိုင်ဘူးဒါတစ်ချက်။ပြန်မှဟာဒီနောက်တစ်ခုနိုင်ငံရေးနဲ့ပတ်သက်ပြည်တော်နိုင်ငံကအခုဆစ်ဖြစ်နေတာဆစ်ဖြစ်သွားတဲ့အခါအကိုချုပ်ချုပ်ကြနေပြီ။ကြတဲ့အခါမှာဘာလို့လဲဆိုတဲ့အခါကျတော့နိုင်ငံတကာရဲ့ပံ့ပိုးမှုနိုင်ငံတကာကသွားပြီသူတို့ကမကြိုက်လို့သူတို့အာဏာသိမ်းတာကိုမကြိုက်လို့နိုင်ငံတကာကထွက်တယ
်မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုရှိလာပြီးမဲ့ဖွံ့ဖြိုးတိုးတက်မှုခွဲဝေမှုကမညီမျှဖြစ်နေပြီးအစိုးရဆုံးသူတွေကအဆိုးရွားဆုံးရိုက်ခတ်တက်ရောက်ခန်းစားနေရတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာကမ္ဘောဒီးယားလာအိုဆိုင်ရာညွှန်ကြားရေးမှူးမာရီယန်ရှာမန်းကကြေညာချက်မှာပြောဆိုထားပါတယ်မိသားစုတွေရဲ့ထွက်ဝဲကြဟာဆိုရင်ပိုက်ဆိုင်မှုတွေမဖြစ်မနေရောင်းချနေရပြီးငွေချေးရတာဒါမှမဟုတ်လည်းအသုံးစရိတ်ချူးချံချွေတက်ရတာပိုပြီးများလာတယ်လို့လည်းပြောပါတယ်ဒီထဲမှာဆိုရင်ကျန်းမာရေးနဲ့ပညာရေးအသုံးစရိတ်တွေလည်းပါဝင်ပြီးဒီလိုချူးချံချွေတက်ရတဲ့အနေအထားကြောင့်ရေရိုလူမှုဘဝတာယာမှုကိုထိခိုက်ရုံနဲ့မဟုတ်ဘဲရေရှည်ဝင်ငွေအတွက်ပါထိခိုက်စေမယ်လို့လည်းကမ္ဘာ့ဘဏ်ကသတိပေးထားပါတယ်ရှင်
တ်သင်္ကေတိုက်တင်ဆက်နေတဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်ခုတော့လူမှုရှုခင်အစီအစဉ်အလဲရောက်ပါပြီအမေရိကန်ပြည်ထောင်စုမှာအရှိချမ်းဝါရှင်တန်မြို့ကနေအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်အထိလွန်ကဲတဲ့အပူဒဏ်ကိုသတင်းပတ်နဲ့ချီကန်းစားရပါတယ်စံချိန်တဲအောင်ပူပြင်းတဲ့ Texas ပြည်နယ်မှာလွန်ခဲ့တဲ့အနှစ်40လောက်ကတည်းကနေထိုင်နေတဲ့မတ်မော်လီဝင်းရဲ့အတွေ့အကြုံကိုမဆုမြတ်မွန်ကမေးမြန်းပြီးတော့လူမှုရှုခင်အစီအစဉ်မှာတင်ပြထားပါတယ
်။ American ပြည်ထောင်စုက California, Arizona, Texas, Florida စတဲ့ပြည်နယ်တွေအပါအဝင်ပြည်နယ်တော်တော်များများမှာလွန်ကဲတဲ့အပူဒဏ်ကိုခံစားနေကြရတာသတင်းပတ်နဲ့ချီရှိနေပါပြီ။တရား degree Fahrenheit ကျော်တဲ့အပူချိန်ကိုဂျွန်လနေတဲ့ကစပြီးတော့ရက်ရှည်ခံစားနေကြရတဲ့အတွက်ကျန်းမာရေးစီးပွားရေးထိခိုက်တဲ့အခြေအနေအထိကိုဖြစ်နေတာပါ American တောင်ပတ်ချန်ဒေသတွေကနေ Washington DC မြို့တော်အပါအဝင်ဒီအရှေ့မြောက်ပိုင်းမြို့တော်တော်များများအထိကိုလွန်ကဲတဲ့အပူဒဏ်ကိုခံစားနေကြရတာဖြစ်ပါတယ် American အစိုးရရဲ့ကိန်းဂဏန်းတွေအရရက်30အတွင်းမှာဒီအပူဆုံးလို့စံချိန်တင်ထားတာအချိန်ပေါင်း 2,000 ကျော်ရှိပါတယ်ဒီအပူချိန်လွန်ခဲ့တဲ့အတွက်ကြောင့်မို့လို့ကျန်းမာရေးသတိပေးချက်တွေရာသီဥတုသတိပေးချက်တွေထုတ်ပြန်နေရတဲ့ပြည်နယ်တွေထဲမှာ Texas ပြည်နယ်လည်းပါဝင်ပါတယ်။ဒါကြောင့် Texas ပြည်နယ်မှာဒေသခံတွေအပူချိန်ကိုဘယ်လိုမျိုးရင်ဆိုင်နေကြရတယ်ဆိုတာကို Fort Worth မြို့မှာနေတဲ့မတ်မော်လီဝင်းကိုမေးကြည့်ဖြစ်ပါတယ်
။အခုလက်ရှိဒီနေ့တော့ဟိုပါလေမားရိုစီမှာ103ပေါ့နော်။103ကနေပြီးတော့ဒီနေ့ညနေဆိုရင်တော့104-105လောက်ထိတက်မယ်လို့ပြောတာပဲ။
တကယ်ကတော့ဒီ American ပြည်ထောင်စုပြည်နယ်တွေထဲမှာ Texas ပြည်နယ်ကပုံမှန်အဖြစ်လည်းနေရသည်ဆိုရင်ပူပြင်းတဲ့ပူချိန်ကိုခံစားရလေရှိတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒါပေမဲ့အမားရီမှာနေနေတာနှစ်ပေါင်း40နီးပါးရှိနေပြီဖြစ်တဲ့အခါကျတော့အခုလောက်ဒီအပူလွန်ခဲ့ပြီးတော့နောက်ရက်ရှည်ပူတာမျိုးပေါ့လေအရင်ကရောကြုံခဲ့ဘူးပါလားရှင
်။အရင်တော့ဆိုလို့ရှိရင်တော့ဟိုရက်ရှည်တော့မဟုတ်ဘူးပေါ့နော်။အပူဒဏ်ပြင်းတာတော့ခံစားရတာပေါ့နော် Texas ကတော့ထုံးစံအတိုင်း1980လောက်တုန်းကဆိုလို့ရှိရင်တော့သူတို့100 and ဟိုလောက်ထိတော့တက်ပြီးရဲ13 လောက်ထိတက်ပြီးရဲ now 1994မှာတော့ဟိုပေါ့ West Texas မှာပေါ့เนาะ120ထိတက်ပြီးရဲเนาะအဲဒီလိုရက်ရှည်ကြီးခံစားရတာတော့မမိတလောက်ပြောရရင်တော့မနစ်တုံးကလည်းအဲ့လိုပဲမနစ်တုံးကလည်းအဲ့လိုရက်ရှည်ကြီးခံစားရတယ်ပေါ့เนาะအပူဒဏ်တစ်ပြေးတစ်ပြေးနဲ့အပူဒဏ်เนี่ยမြင့်မြင့်လာတာပေါ့ဒီနှစ်ကတော့မှဖြစ်တာတော့အဆိုးဆုံးလို့ဖြစ်တာ
Texas မှာဒီဂျွန်လာနေလောက်ခရဆာပြီးတော့မှအခုချိန်က100 degree Fahrenheit ကျော်အထိဆာပြီးတော့ပူနေတာပေါ့လေဆိုတော့ဘယ်မြို့မှာတော့ဖြစ်ဒီနေ့စံချိန်တရအောင်ပူသွားပြန်ပြီဆိုတာမျိုးဒီနေ့မှလည်းခဏခဏတွေ့ရပါတယ်ဆိုတော့တချို့မြို့တွေမှာဆိုရင်ကအပူချိန်က110 degree Fahrenheit ကျော်တဲ့အထိတောင်မှပူတဲ့မြို့တွေရှိပါတယ်ဆိုတော့အမားတို့နေတဲ့ Fort Worth မှာဆိုလို့ရှိရင်လည်းဒီအပူလွန်ခဲ့တဲ့သတိပေးချက်တွေနောက်အကြံပြုချက်တွေခဏခဏထုတ်ရတာသတင်းတွေထဲမှာတွေ့ပါတယ်ဆိုတော့အဲ့လိုမျိုးဒီရက်ဆက်ပူလာတဲ့ဟိုအပူချိန်လွန်ခဲ့မှုကရက်ဆက်လာတယ်ဆိုတော့ကိုယ့်ရဲ့ဒီနေ့တူကနေမှုထိုင်မှုတွေအပေါ်မှာဘယ်လောက်ထိဟိုတက်ရောက်မှုတွေရှိလဲနောက်တစ်ခါဒီအပူဒဏ်ခံနိုင်အောင်ကိုဘယ်လိုမျိုးနေထိုင်ရလဲဆိုတာရောပြောပြပါလားရှင
်ရက်ရှည်လာများလာဆိုတာတော့အခုတော့တလခွဲလောက်ရှိပြီပေါ့နော်အဲ့လောက်အဲခန်းစားရဲ့အချိန်မှာတော့အမတို့ကတော့ကိုယ်ကလည်းအသက်ကြီးပြီဆိုတော့ဟိုအိမ်ထဲမှာပဲနေတာများတာပေါ့နော်ဟိုဆီယံဝင်း appointment သွားတာတို့ဟိုတပတ်တစ်ခါလောက်ဈေးသွားတာတို့အဲ့လိုတော့ဟိုအပြင်ထွက်တဲ့ဟာကိုရှော့ပြီးတော့အပူဒဏ်သက်သာအောင်လို့ပေါ့အိမ်ထဲမှာနေတာများတယ် aircon ပေါ့နော် AC ဖွင့်ထားတဲ့ဟာလည်းဒီလေအတိုင်းပဲဟိုတစ်ချိန်လုံးဖွင့်ထားတော့ရေဖို့မိဖို့တွေလည်းတက်တာပေါ့ညီမရဲ့အဲ့လိုမျိုးကြီးအဲ့တော့ဟိုဂျေအဲ့ဒီဟိုအဲကွန်နေသက်သာအောင်လို့ဘယ်လိုလုပ်ရလဲဆိုတော့အမတို့ဟို window unit လေးတွေပေါ့လေအခန်းထဲမှာအဲ့ဒါလေးတွေတက်ထားပြီးတော့ဟို main ဟို unit ကြီးကိုမသုံးဘဲနဲ့ပေါ့တက်နိုင်သမျှထိုးချာအခုဆိုလို့ရှိရင်အဲ့ဒီဟိုကို့ပေါ်တက်ရောက်မှုအနေနဲ့ပြောရမယ်ဆိုရင်တော့မိဖို့တွေကအရင်တော့200လောက်ကြရတဲ့ဟာအခု500 600လောက်ဖြစ်အဲ့လောက်ထိကိုဟိုဈေးတွေကမြင့်သွားတာပေါ့နော်အဲ့လိုဟာမျိုးတွေခံစားရတာပေါ့
အမမော်လီပြောခဲ့သလိုပါပဲ American မှာဒီအဆဆဈေးတွေကြီးနေတဲ့အချိန်ပေါ့လေ air con ဖွင့်တဲ့အတွက်လည်းမီတာဘိုးတွေနောက်ဒီအပူလုံးတော့ရေဘိုးတွေကုန်နေဆိုတော့အဲ့အမျိုးတွေဟိုမတက်နိုင်တဲ့လူတွေလည်းရှိတဲ့အခါကျတော့အဲ့လိုလူတွေဒီအပူရန်လုံခဲ့တဲ့အချိန်မှာနားနေနိုင်ဖို့အတွက်ကို cooling center တွေဖွင့်ပေးထားတာတွေလည်းအမျိုးတွေမှာတော်တော်လေးလှုပ်တာတွေ့ရပါတယ်ဆိုတော့အဲ့ဒါတွေကတော့ဘယ်လောက်ထိအထောက်အကူဖြစ်တယ်လို့ပြောလို့ရလဲရှင
်ဒီမှာဆိုလို့ရှိရင်အဲ့လို cooling center တွေအများကြီးရှိတယ်လေဟို cooling center တွေဒီအမတို့နေတဲ့ Fort Worth မှာနေမဲ့ကိုပဲဟိုက20 30လောက်ရှိတယ်ဘာဖြစ်လို့လဲဆိုတော့ဒီ Fort Worth ကလည်းကြီးတယ်ပေါ့နော်နော် Dallas Bay solution like Colon Paula and a Kosa Nagu Lakashia cooling center, Yabby. A area party less solution to the Pier and West Joy and a library report. No, now be a community center look for it. The Yakwen and Ni and Yarima, now recreation center, now YMCA or YWCA or Lupano, Eluni Yarima, Elu, the center lady, Point Happy Bad, and now be a Kalidi dress solution, Polly. Boys and Girls Club, the Varishi, any muscle, eh, and what clearly, any Magazalu Yare, at least so, we put a Tara for it, the Shanglo is equipment, hardly, Elubu for community center, Yan, if you are super, we don't look sound up for it. Now, Edima, she, the Varile, who, she, Belini, eh, water bottle, the Varile, be my Elum.
Tomorrow, who do that when Jama Chenji Kuninijaram, you see the Lumio, did the Tanari, Bolivata Tanari, now, did the Saya, Soya, Tanariani, Broma, the Apulungem, and a better load, the debate, the Pure, a Jambuja, the Lemian, the Utopia, Bini Varis, or a Lumio, who a Jambuja, the Bini, the debate, the Utopia Niraria, or go to a Palau, the Dome Malaysia.
Bolivata, if you are a Jonia, Tare, a Drele, do they have Bobby of Yasimu Yara, but Dinero. If you may try to move, you need to try to neck, a lady who caught all the lamb thought Mazim love or not. Now, oh, to the pier, Emma, oh, quilly the young lady, Muita, as well, if you mamma have any for not, Tenema, Tahu, now ye long in it, Benet, send I'm talking long for you, children, they are in the neck for not, a little muted, Drulia, the deep beaver, no, no sorrow.
Texas Pinia Power, the American Pinetoro, Myama, August Lava Yau de Tio, Abu Longere Jango, Sabiro Kaya, Omesubro, the Moliwata Kamada Diani Bro, the debate Harry Shiva is raw. Any drunk or Maru Jason Tapi Babilashe?
Okay, a man in it down land near was August Catala Lunjan Nira. A good Dineva, Ma, a good say as I took Tare, who are Jada or Gilado, who now tax say yet, Zaro.
တရားချောက်တရားငါတရားချောက်ဒီရွယ်ကုန်စီတန်းနေတာပေါ့နော်အဲကိုကကျွန်းတိမိကွယ်လို့ရတာပေါ့လေသူတို့ရဲ့အဲ့လိုပြထန်းထားတာတွေသိထားတော့ကိုလည်းစင်ကျင်တဲ့နာစင်တဲ့နောက်ပြီးတော့ဂျီဗိုင်းရပ်ဆိုလည်းဝယ်ထားပေါ့အဲ့လိုမျိုးတိအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဖော့သ်ဖော့ဒ်မြို့မှာနေတဲ့မမော်လီဝဲမှာရှင်အမေရိကန်လူဦးရေရဲ့သုံးပုံတစ်ပုံကျော်အပူဒဏ်လွန်ခဲ့မှုကိုခံစားနေက
က်ပညာရှင်တွေကထောက်ပြပြီးတော့ကဘာကြီးပူနွေးလာမှုကိုလျှော့ချဖို့အတွက်ဆက်လက်တိုက်တွန်းနေကြပါတယ်ရှင်။ကျွန်မစုမြတ်မောမှာ
အခုတော့တသက်ရောင်သတင်းလောအစီအစဉ်မှာအမေရိကန်နာမည်ကျော် pop ဆိုတော်ရဖြစ်တဲ့ Madonna ကတော့ဒီလအထက်မှာပဲအသက်65နှစ်ပြည့်သွားပြီးတော့လက်ရှိဖျော်ဖြေခီးစဉ်ထွက်နေတဲ့ Taylor Swift ကတော့သူ့မူပိုင်ခွင့်လက်လွတ်လိုက်ရတဲ့ Data ပြ1989ကိုပြန်အသံသွင်းထုတ်လုပ်မယ်လို့ကြေညာသွားပါတယ်။မိုင်းတန်နာကျော်ကတတ်တန်ရံသတင်းလုံးအစီအစဉ်မှာတင်ပြထားပါတယ်။
ကမ္ဘာဂီတဆင်မြင်းမှာ Queen of Pop Pop ဂီတဘီယင်မရဲ့လို့ကြော်ကြားတဲ့ American အဆိုတော် Madonna တယောက်ဩဂုတ်လ16ရက်နေ့ကပဲအသက်65နှစ်ပြည့်သွားခဲ့ပါတယ် Madonna Louis Veronica Sikong ဆိုတဲ့ကောလိပ်ကျောင်းသူလေးတယောက် Michigan တက္ကသိုလ်ကနေပြီးတော့6လအကသင်တန်းအတွက်ပညာသင်ဆုရပြီးတော့နယူးယောက်မြို့ကိုသူရောက်လာတော့1980ပြည့်လွန်နှစ်ပိုင်းလုံးကပါ1981ခုနှစ်မှာတော့တချင်းစထွက်နိုင်ပြီးတော့1982ခုနှစ်မှာအခတချင်းအကောင်းဆုံးစီးရင်နဲ့သူ့ရဲ့တချင်းဝင်နိုင်ခဲ့ပါတယ်။အဲ့ကနေတိတ်မကြလိုက်ပါဘူး။တကွာလုံးမှာသူ့နာမည်ကျော်သွားခဲ့တာပါ။1983မှာဖြန့်ချီတဲ့သူ့ရဲ့ပထမအုပ်ဆုံးတေးတပြား Madonna ဟာအမျိုးသားအဆိုတော်တွေလွှမ်းမိုးထားတဲ့အကောင်းဆုံး Pop တချင်းစင်းကိုထိုးဖောက်နိုင်ခဲ့ပါတယ်။ Borderline တို့ Lucky Star တို့ Holiday တို့ဆိုတဲ့တချင်းတွေကအကောင်းဆုံးတေးစင်းဝင်တချင်းတွေဖြစ်ပါတယ်။သူရဲ့ဒုတိယမြောက်တေးတက်ပြား Like a Virgin ကတော့1985ခုနှစ်မှာတကွာလုံးမှာအထူးကိုအောင်မြင်ခဲ့ပြီးတော့ခေါင်းစဉ်တချင်ကသူရဲ့တချင်တွေရဲ့အအောင်မြင်ဆုံးတေးတချင်ဖြစ်ပါတယ်။အဲ့ဒီနှစ်မှာသူရဲ့ဖျော်ဖြေရေးခီးထွက်ခဲ့ပြီးတော့သူရဲ့တချင်18ပုဒ်က Billboard အကောင်းဆုံးတေး10ပုဒ်စီးရင်ဝင်ခဲ့တာပါ။အဲ့လိုမျိုးဂီတခီးအဆောက်အအုံတွေကအောင်မြင်မှုတွေရခဲ့တဲ့ Madonna ဟာတစ်ဖက်တစ်လမ်းကလည်းစီးပွားရေးအတွက်ချက်လုတ်ကင်တဲ့သူဖြစ်ပါတယ်။2008ခုနှစ်မှာ Forbes Magazine ကြီးကမက်ဒေါနာကိုဂီတနယ်ပယ်မှာအချမ်းသာဆုံးအမျိုးသမီးအနုပညာရှင်လို့ပြောပါတယ်။ Two long and bow in Asian and fashion away to long and ayo, do ye confessions on a dance floor, chow ye keys in ayo yare, wing win nepsipai. Verona ha in on a kata and a kalong quashing gabriel, the media of that yaw shibai. Now to go Malawi nanganga, clearly room with that haba. To go a cook at that house and a shoes on it, two ten on yon sipio. Begin as ye buying a man, nimacal sipio, say on dialo, lolo ze do ye, chow ye keys in petayabai. သူကအခုတော့ကနဒါအနာယူနေပြီးတော့အော်တိုဝါလာဆက်လေးရနေမှာတော့လန်လန်မျိုးတော်ကပွဲနေဥရောပဖြစ်ပြီးခီးစဉ်ကိုစတင်မှာဖြစ်ပါတယ်။ကမ္ဘာမှာအောင်မြင်ဆုံးပေါ့ဆိုတော့သူဖြစ်တဲ့ တယ်လီရှိပ်ကသူ့ရဲ့တခြင်းဟောင်းတွေကိုပြန်လဲစမ်းတဲ့အတန်အတွင်းပြီးတော့ပြန်ဖြန့်ချီလာမှာအခုဟာကလေးခုမြောက်တယ်လီရှိပ်ရှင်ဖြစ်ပါတယ်အခုလိုမျိုးပြန်ပြောအတန်အတွင်းဖြန့်ချီတဲ့တခြင်းတွေကဒေသန်အတွင်းထုတ်လုပ်ရေးကုမ္ပဏီကြီးတွေကမပိုင်တော့ဘဲနဲ့သူ့ရဲ့အပိုင်ဖြစ်သွားတာကြောင့်ဒီတခြင်းတွေကိုကြော်ညာပဲတုံတုံရုပ်ရှင်နဲ့တခြားဘယ်နေရာမှမဆိုအသုံးပြုတဲ့အခါမှာသူကအ ြီးကျယ်ပြဿနာတက်ထားတာပါ2019ခုနှစ်မှာ Big Machine ဆိုတဲ့တေးတံသွင်းနဲ့စားကြုပ်ရလိုက်တော့သူ့ရဲ့ပထမဆုံးတေးတပြား6ပြားရဲ့မူရင်းအတန်သွင်းတခြင်းတွေကိုလက်လွတ်ခဲ့ရပါတယ်အဲ့ဒီကုမ္ပဏီက Taylor Swift မူရင်းအတန်သွင်းတပြားတွေကိုနောက်ကုမ္ပဏီတစ်ခုကိုဒေါ်လာတန်300ကျော်နဲ့ရောင်းလိုက်တယ်လို့ဆိုပါတယ်အခုသူပြန်ပြီးအတန်သွင်းထုတ်လုပ်မဲ့1989ဆိုတဲ့ခွေးဟာ2014ခုနှစ်မှာပထမအကြိမ်အတန်သွင်းထုတ်လုပ်ခဲ့တာဖြစ်ပြီးတော့ Shake It Off လို့အကောင်းဆုံးတေးထိတ်ဆုံးရောက်တဲ့တခြင်းတွေပါဝင်တယ်လို့သူထွက်တဲ့တေးတပြားတွေနဲ့နံပါတ်1ချိတ်တဲ့လေးချက်မြောက်တပြားဖြစ်ပါတယ်။အခုအစ်စ်ပြန်တင်တဲ့1989 Taylor Swift ကတော့2023 October 29ရက်နေ့မှာထွက်မယ်လို့ Taylor Swift ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ
်။မဟိတနာကျော်အပါစင်တင်ဆက်နေတဲ့တပ်ထံရောင်းသတင်းလွှာကိုထုတ်လွှင့်ခဲ့တာပါရှင်။ခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါအောင်။
မြန်မာကနေစံတင်သွင်းမှုကြည့်နေတယ်လို့အင်ဒိုနီးရှားနိုင်ငံတော်ပိုင်းစားနပ်ရိက္ခဝယ်ယူပို့ဆောင်ရေးလုပ်ငန်းဘူးလော့ကတင်းလာနေကပြောလိုက်ပါတယ်ဒီနေ့အတွက်စံ 1.6 မက်ထရစ်တန်ကိုထိုင်းဗီယက်နမ်အိန္ဒိယနဲ့ပါကစ္စတန်တို့ကနေဒီလစောပိုင်းကတင်သွင်းခဲ့တဲ့ပြင်ပြည်တွင်းစံတန် 838,600 ကျော်ကိုဝယ်ခဲ့တယ်လို့လည်းကုမ္ပဏီကဆိုပါတယ်ခုချိန်ထိကမ္ဘောဒီးယားမြန်မာတို့နဲ့စာချုပ်မချုပ်ရသေးပေမဲ့မကြာမီအချိန်မှာချုပ်ဖို့မျှော်လင့်နေကြောင်းဘူးလော့ကော်ပိုရေးရှင်းရဲ့အတွေ့အမှုကပြောကြားလိုက်ပါတယ်ဂရိနိုင်ငံကယူကရိန်းကို F-16 တိုက်လေယာဉ်ကင်တွယ်နိုင်ဖို့အတွက်လက်ချေပေးမယ်လို့ယူကရိန်းတပ်ပရကိုပြောလိုက်ပါတယ်။ယူကရိန်းတပ်ပရဗိုလိုဒီမာဆယ်လန်စကီဟာတနင်္လာနေ့မှာဂရိနိုင်ငံအေဒီမြို့ကိုရောက်ရှိခဲ့ပြီးညမှာဥရောပသမ္မတနဲ့ဗော်လ်ကန်ဒေသခေါင်းဆောင်တွေနဲ့အလွတ်တဘောညစာစခဲ့တယ်လို့ဂရိပြည်ချုပ်ယုံကပြောပါတယ်။ယူကရိန်းတပ်ပရကတော့ဒီကနေ့အရေးကြီးတဲ့လေကြောင်းမဟာမိတ်တပ်ကိုဖွဲ့စည်းနိုင်ခဲ့ပါတယ်လို့ပြောကြားလိုက်ပါတယ်။ဆော်ဒီအာရေဗျနဲ့ကြားဆောင်တပ်တွေကအီသီယိုးပီးယားရွှေပြောင်းဒုက္ခသည်တွေကိုယာနက်ချီတပ်ဖြတ်ခဲ့တဲ့ဆိုတဲ့လူခွေစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ဆွတ်ဆွဲချက်ကိုစိုးရိမ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်ဒီကိစ္စကိုအပြည့်အဝစုံစမ်းစစ်ဆေးလို့ပို့တယ်အမေရိကန်ကဆော်ဒီအာရေဗျနိုင်ငံကိုတိုက်တွန်းလိုက်တာပါဒီဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးအမေရိကန်ကစိုးရိမ်မှုရှိကြောင်းဆော်ဒီအစိုးရကိုပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်
တရင်ချင်းချုပ်ကိုဦးတင်မောင်တန်းကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတင်ငိထိုက်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ဇီနပ်အဗ်ဒူရာမန်နဲ့ချာစန်မော့တို့ဖြစ်ပါတယ်ဒီကနေ့မနေ့6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းနိုမီတာ25 40 53နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါရှင်တသရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနမလောပ
This program has come to you from the Voice of America, Washington.